Welcome to the Voice of America in Burmese.
မင်္ဂလာညစမှာတော်တာရှင်များရှင် Viewer American တက်ကနေ2025ခုနှစ် January 14ရက်အင်္ဂါညပိုင်း Viewer ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် Viewer Radio အစီအစဉ်တွေကိုလိုင်းတူမီတာ1925နဲ့30တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုအလိမ္မာနဲ့အတူတင်ဆက်ပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင် Israel Hamas အပြည့်ကျနိုင်ရေးဒီကနေ့အင်္ဂါနေ့မှာပဲကာတာမှာဆွေးနွေးပွဲလုပ်ပါတယ်2020ခုနှစ်ရွေးကောက်ပွဲရလဒ်ကိုပြောင်းမြန်လမ်းဖို့ကြိုးစားခဲ့တဲ့အရွေးကောက်ခံသမ္မတ Trump ကိုဆက်လက်တရားစွဲဆိုနိုင်ဖို့လုံလောက်တဲ့အထောက်အထားတွေရရှိထားတယ်လို့တရားရေးဌာနကထုတ်ပြန်ပါတယ်ကြားပြန့်သတင်းတွေကြောင့်ထိုင်းနိုင်ငံကိုတရုတ်ခီးသွားတွေကြာဆင်းသွားတဲ့အတွက်ထိုင်းခီးသွားလုပ်ငန်းကိုထိခိုက်လာပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးပါပါ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်တဲမှာ MNDAA 6ကန်တပ်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ကြိမ်တွေ့ဆွေးနွေးမယ်ဆိုရတဲ့ပတ်သက်ပြီးတော
့ဘာမှဖြစ်တာမှမဟုတ်ပါဘူး။ရှယ်ဦးမှာပါပဲ။နော်။တရုတ်ကနေပြီးတော့ပြားပေးနေတဲ့ခါကျတော့တရုတ်စစ်ချမ်းသာအောင်လုပ်နေတာ
။နိုင်ငံရေးလိလာသုံးသက်သူဦးတန်းစိုးနိုင်ပြောပြသွားတာပါ။ဒီကြောင့်သတင်းအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်အပအဝင်ရခိုင်နဲ့မွန်ပြည်နယ်ဘက်ကနောက်ဆုံးရစီးရေးအခြေအနေဒီလိုသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့10မိနစ်သတင်းတိုလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရီကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစောမိုးကျော်နဲ့အတူကျမလီမာတို့ကပြောပြပေးပါပါရှင
်။ Israel နဲ့ Hamas ကြားအပြစ်ခတ်ရစဲနိုင်မှုအတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောသညှိနှိုင်းနိုင်မှုဂျာကန်ညှိနှိုင်းပေးသူတွေဟာဒီကနေ့ကာတာနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီဆွေးနွေးမှုနဲ့နှိစက်သူတွေကတော့ဂါဇာဒေသအပြစ်ရရေးအတွက်ကြိုးပမ်းမှုတွေဟာဒီရက်ရက်တတပတ်အတွင်းအကောင့်အထက်ပေါ်လာနိုင်မယ်လို့ပြောဆိုပါတယ်။ပြခဲ့တဲ့တင်းနှင်းလာနေတုန်းကလည်းသမရဂျိုးပိုင်တွေကအပြစ်ကရက်စဲဂျူပန်ချက်တွေဟာအကျိုးပြစ်ထွန်းဖို့နှိစက်လာနေပြီလို့ပြောပါတယ်။အပြစ်ကရက်စဲပြီးဖမ်းဆီးခံထားရတဲ့တရားခံတွေကိုပြန်လွှတ်ဖို့အစ္စရေးရဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့ဂါဇာဒေသကိုလုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒါတွေဟာသဘောတူညီချက်အတွက်အခြေခံအချက်တွေဖြစ်တယ်လို့သမရဘိုင်ဒန်ကပြောဆိုကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အပြစ်ကရက်စဲရင်းနဲ့ပတ်သက်တဲ့ဆွေးနွေးချက်တစ်လျှောက်လုံးအဓိကပါဝင်တဲ့အချက်တွေကတော့ဟာမတ်စ်ဘက်ကရောအစ္စရေးဘက်ကပါဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးဂါဇာကနေအစ္စရေးတပ်တွေပြန်ဆုပ်ရေးအိုးရင်စွန့်ခွာထွက်ပြေးရတဲ့ပါလက်စတိုင်းတွေနေရာပြန်ရေးအယက်သားပါလက်စတိုင်းတွေကိုလူသားချင်းစာနာမှုအကူအညီပေးရေးစတဲ့အချက်တွေဖြစ်ပါတယ်15လကျော်ကြာပြီဖြစ်တဲ့အစ္စရေးဟာမတ်စ်ဘက်အဆုံးသတ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအီဂျစ်ကာတာစတဲ့နိုင်ငံတွေကဂျာကန်ဝင်ရောက်ညှိနှိုင်းပေးနေတာဖြစ်ပါတယ
်ရုရှားရဲ့သုံးနှစ်နီးပါးကြာကျူးကျော်စစ်မှာယူကရိန်းဘက်ကရက်တီကြောင့်ပြတာတဲ့အနေနဲ့ဂျာမန်ကာကွယ်ရေးဝန်ကြီး Boris Pistorius ဟာဒီကနေ့ January 14ရက်နေ့မှာယူကရိန်းကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာယူကရိန်းအနေနဲ့ဂျာမနီစီကအကူအညီတွေဆက်လက်ရရှိမှာဖြစ်တဲ့ဆိုတာကိုထပ်လောင်းအတည်ပြုဖို့တွားရောက်တဲ့ခီးစဉ်ဖြစ်ကြောင်းဂျာမန်အရာရှိတွေကပြောဆိုပြီးတော့ဝန်ကြီး Pistorius ဟာထိတ်တန့်ယူကရိန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဆိုပါတယ်။ယူကရိန်းပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒဘယ်လိုပြောင်းလဲလာမလဲဆိုတော့မသေးစားမှုတွေရှိနေပြီးတော့အမေရိကန်ရွေးကောက်ခံသမ္မတ Donald Trump အာဏာလွှဲပြောင်းယူဖို့တရင်တပတ်တောင်မလိုတော့တဲ့အချိန်မှာဒီခီးစဉ်ဖြစ်လာတာပါဒီကနေ့မှာပဲရုရှားနိုင်ငံအတွင်းကနေရာတော်တော်များများကိုယူကရိန်းတို့က drone ယာဉ်တွေနဲ့တိုက်ခတ်ခဲ့ကြောင်း Saratov ဒေတာအုပ်ချုပ်ရေးမှူးကပြောကြားလိုက်ပြီးတော့ Saratov နဲ့ Angel မြို့တွေကစစ်မှုလုပ်ငန်းနှစ်ခုထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်ဒီနေရာဟာရုရှားတိုက်လေရင်အခြေဆိုင်စခန်းရှိတဲ့နေရာဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလဲယူကရိန်းတို့ကအဲ့ဒီတိုက်လေရင်တွေအတွက်လောင်စာဆီတူလောင်တဲ့နေရာကိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ရှင
်2020ပြည်နှစ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုပြောင်းလဲပစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ခံသမ္မတ Donald Trump ကိုအရေးယူနိုင်တဲ့အထောက်အထားတွေအလုံးလောက်ရရှိထားတယ်လို့တရားရေးဌာနအထူးစုံစမ်းရေးမှူး Jack Smith ကလွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရစိန်ခေါ်ဖို့အထမမြောက်ခဲ့တဲ့နောက်ပိုင်းအာဏာရရှိဖို့ Trump ဟာရာဇဝတ်မှုမြောက်တဲ့နည်းလမ်းတွေနဲ့ကြိုးပမ်းခဲ့တာထင်ရှားတယ်လို့ American တရားရေးဌာနရဲ့အင်္ဂါနေ့အစောပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမှန်တကယ်မဲရလဒ်တွေကိုလက်မခံဖို့ပြည်내ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တာ သူမဲရှုံးခဲ့တဲ့ပြည်နယ်ခုနှစ်ခုကရလဒ်ဒီကိုမမှန်ကန်တဲ့နည်းနဲ့ပြောင်းလဲဖို့လုပ်တာကိုကျိုးအတွက်ဒုသမရမိုက်ဖင်စ်ကိုတရားရေးဌာနတာဝန်ရှိသူနဲ့တရားရေးဌာနတာဝန်ရှိသူတွေကိုဖိအားပေးတာတွေလုပ်ခဲ့တယ်လို့ပြောဆိုထားပါတယ်2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာသမရရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့ကျင်းပနေတဲ့လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စီးနှင်းမှုညွှန်ကြားခဲ့တာစတဲ့အချက်အလက်အထောက်အထားတွေရရှိကြတောင်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒုတိယသမရအတွက်ရှင်းပြန်ခဲ့တဲ့ Trump ဟာသမရလောင်းတူရဲ့လုပ်ပိုင်권အပြင်အမေရိကန်အစိုးရရဲ့လုပ်ပိုင်권တွေကိုပါအသုံးပြုလှုပ်ဆောင်ခဲ့တဲ့အထောက်အထားတွေရှိတယ်လို့လည်းဆိုပါတယ်ရွေးကောက်ခံသမရ Trump ကတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအသုံးမကျတဲ့တရားလိုရှိနေလို့သူကိုပိုင် true လူမှုကင်ရက်ကအင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုပါတယ်တမရဂျိုးပိုင်တွေကတရားစွဲဆိုရေးယူဖို့မလုပ်နိုင်တာကြောင့်မမှန်ကန်တဲ့အချက်အလက်တွေနဲ့ဒီလိုအစီရင်ခံစာရေးတယ်လို့သူကတုံ့ပြန်ပါတယ်တချိန်ကလွတ်တော်ဥက္ကဋ္ဌနန်စီပလိုစီမှာတာတာဝန်ရှိအပြစ်ရှိပြီးသူ့မှာအပြစ်မရှိဘူးလို့လည်း Trump ကပြောဆိုထားပါတယ်
ကလဗိုနီယာပီနယ်တောင်ပိုင်းမှာလေပြင်းတိုက်ခတ်ပြီးတော့6တွေ့မှုတွေကြောင့်ဒေါ်မီလောင်ကျွမ်းမှုတွေပိုဆိုးလာနိုင်တာကြောင့်မိသားသမားတွေလူဝင်အားနဲ့ဆက်ပစ္စည်းအကူအညီတွေတိုးပြီးတော့ဒီကနေ့ပြင်ဆင်နေကြပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့ဒီကနေ့လေတိုင်းနှုတ်တနားရီကို100ကီလိုမီတာထက်ကျော်နိုင်ခြေရှိတယ်လို့ခန့်မှန်းထားတာဖြစ်ပြီးတော့ကလဗိုနီယာပီနယ်တောင်ပိုင်းဒေသတွေမှာကြီးမားတဲ့မီးလောင်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလော့စ်အိန်ဂျလိစ်ဒေသမှာဒေါ်မီလောင်တို့ကအခြေအနေနဲ့နှိုင်းရှင်လိုက်ရင်မိသားသမားတွေအနေနဲ့လက်ရှိအချိန်မှာပိုကောင်းမွန်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်ထားနိုင်တယ်လို့ Los Angeles ခရိုင်မိသားတပ်ဖွဲ့အကြီးအကဲကမနေ့တနင်္လာနေ့ကပြောပါရယ်ဒါပေမဲ့လေတိုင်းတော့အယမ်းမြင့်မှာဖြစ်တဲ့အတွက်မိသားတဲ့နေရာမှာအရေးပါတဲ့လေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုတော့စိုင်းငံ့ထားရကောင်းစိုင်းငံ့ထားရနိုင်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်း Los Angeles မြို့အနီးဝန်းကျင်ကနေရာလေးခုမှာတော်မီတွေစောင့်လောင်းခါစားအချိန်ကလေးကလည်းလေအရမ်းတိုက်လွန်တဲ့အတွက်အဲ့ဒီလိုလေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုရပ်နားထားခဲ့ရပါတယ်အခုချိန်ဒီစတူယန်ကီလိုမီတာ160ကိုမီးလောင်ကျွမ်းခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်ရှင
် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါနေ့ကြပဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်နေဆက်အွန်လိုင်းငွေချေးလိမ်လည်တဲ့ကြားဖြန့်ဂိုင်းတွေဖျားယောင်းခေါ်ဆောင်တဲ့ရန်ကိုစိုးရင်ပြီးတရုတ်ခီးသွားတဲ့အတော်များများထိုင်းနိုင်ငံကိုလာရောက်မဲ့အစီအစဉ်တွေပဲဖြစ်နေတာကြောင့်ထိုင်းနိုင်ငံဟိုတယ်ခီးသွားတဲ့လေကြောင်းဆိုင်ရာအစုရှယ်ယာဈေးတွေတင်းလာနေကကျဆင်းသွားခဲ့ပါတယ် Airport Thailand AOT R1 Group Central Plaza Hotel Bangkok Airway Asia Air စတဲ့အစုရှယ်ယာတွေအနည်းဆုံး300ခန်းလောက်ကနေ600ခန်းလောက်အထိကျဆင်းခဲ့ကြောင်း Bangkok Post သတင်းစာမှာရေးသားပါတယ်တရုတ်နှစ်တကူကာလာတရုတ်နိုင်ငံသား8000လောက်ထိုင်းနိုင်ငံကိုလာရောက်မယ်လို့ထိုင်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းမကြသေးခင်ကတရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ချင်းကိုမြန်မာနယ်စပ်မှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကဖမ်းဆီးခဲ့တဲ့အတွက်ပြန်လည်ခေါ်ဆောင်ရတဲ့ဖြစ်ရပ်ပေါ်ပေါက်ပြီးနောက်ပိုင်းမှာတရုတ်နိုင်ငံသားအများအပြားထိုင်းနိုင်ငံကိုလာမဲ့ခီးစဉ်တွေဖြစ်သိနေပါတယ်။ဟောင်ကောင်နာမည်ကြီးကန်တုန်ပေါ့အဆိုတော်အက်ဆွန်ချန်ရီရှင်ဖေဗူလာအတွင်းထိုင်းနိုင်ငံကိုလာရောက်ဖြော်ပြမယ့်အစီအစဉ်ကိုလည်းဖြတ်သိမ်းကြောင်းပေါ်ပြထားပါတယ်ထိုင်းအစိုးရကတော့တရုတ်နိုင်ငံသားတွေရဲ့ယုံကြည်မှုပြန်ရရေးထိုင်းနိုင်ငံကိုလာရင်လုံခြုံရေးအာမခံနိုင်ရေးအတွက်အစွမ်းကုန်ပြင်ဆင်နေပါတယ
်ထိုင်းနိုင်ငံကိုလာလေရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားတဲ့တရုတ်အမျိုးသမီးနှစ်ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတော့တရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးတက်ချိုင်းပီတာနီလပ်ကဒီကနေ့ပြောဆိုပါတယ်အသက်21နှစ်အရွယ်ဝူကြားချီနဲ့အွန်လိုင်းကမကြခင်ကစုံခဲ့တဲ့တငယ်ချင်းဟာထိုင်းနိုင်ငံကိုရောက်ပြီးတဲ့နောက်အင်းနီချင်းတတိယနိုင်ငံတစ်ခုကိုတွားရောက်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ထိတ်တန်းအရာရှိကဘန်ကောက်စပို့သတင်းစာကိုပြောဆိုပါရယ်မြန်မာနိုင်ငံနယ်စပ်ကိုတွားရဲဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့လဲခေါင်ဆော့အွန်လိုင်းသတင်းမှာတော့တရုတ်ရုပ်ရှင်တရုတ်ဆောင်မင်းသားဝမ်ရှင်းကိုကယ်တင်ခဲ့တဲ့နေရာမှာဖျားယောင်းခေါ်ဆောင်ခံခဲ့ရတဲ့အတွက်21နှစ်အရွယ်တရုတ်မိန်းကလေးကိုပြန်လည်ကယ်တင်ခဲ့တာလို့ပါရှိပါရယ် ဟူကြားချီနဲ့သူတငယ်ချင်းဟာဇန်နဝါရီလ6ရက်နေ့မနက်ဘန်ကောက်ကိုရောက်လာခဲ့ပြီးတော့နောက်တစ်ရက်မှာဟိုတယ်ကိုတိုယိုတာကားအဖြူတစ်စီးနဲ့လူတချို့လိုက်ခေါ်သွားခဲ့တဲ့အကြောင်း CCTV လုံခြုံရေးကင်မရာကနေထိုင်းရဲတွေကတွေ့ရှိခဲ့ပါတယ်။ထိုင်းနိုင်ငံကိုသွားတဲ့တရုတ်နိုင်ငံသားတွေကိုမြန်မာနယ်စပ်မှာလာစားငွေကောင်းကောင်းရမယ်ဆိုတဲ့အလုပ်တွေနဲ့ဖျားယောင်းပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအတမခိုင်းစေခံနေရတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတရုတ်မိန်းကလေးနှစ်ယောက်ကိုကယ်တင်ခဲ့တဲ့သတင်းထွက်လာတာပါရှင
်။မြောက်ကိုရီးယားကတာတိုပစ်ပယ်ထိန်မစ်ဆိုင်းဒုံးတွေကိုသူ့ရဲ့အရှိတ်အကဲရောင်းတန်းဒေသမှာအင်္ဂါနေ့တုန်းကစမ်းသပ်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်။မစ်ဆိုင်းဒုံးနေရာတရုတ်နယ်စပ်အနီးဂျန်ကန်ခရိုင်ကနေပြစ်ခတ်ခဲ့တာဖြစ်ပြီးမိုင်150ကျော်လောက်အဝေးမှာကျောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါဟာရန်စတဲ့လောက်ရဖြစ်ပြီးကိုရီးယားကျွန်းဆက်ဒေသရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်အခုလိုရန်စတဲ့လောက်ရတွေလုံမယ်ဆိုလို့ရှိရင်တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းပြောပါတယ်။တောင်ကိုရီးယားယာယီသမ္မတချွေဆန်မောက်ကလည်းမြောက်ကိုရီးယားရဲ့လောက်ရကိုရှင်းချပြီးဒါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချုပ်ပြချက်ကိုချုပ်ဖောက်တာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့ရန်စားမှုကိုထိထိရောက်ရောက်တုံ့ပြန်သွားမယ်လို့သူကပြောဆိုခဲ့ပါတယ်
ရာထူးကဆိုင်းငံ့ခံထားရတဲ့တောင်ကိုရီးယားသမ္မတယွန်းဆွတ်ယူကသူ့ဘော်တရားစွဲဆိုထားတဲ့အမှုအတွက်ဒီကနေ့ပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကြားနာစစ်ဆေးမှုပထမနေ့ကိုတက်မလာတဲ့အတွက်ကြားနာမှုစတင်ပြီးမိနစ်ပိုင်းအတွင်းမှာပဲရပ်ဆိုင်းလိုက်ရပါတယ်။စိုးမျိုးတော်ကခြံဝန်းကြီးအတွင်းကအိမ်မှာသတင်းပတ်နယ်ချီနေထိုင်နေတဲ့သမ္မတယွန်းရဲ့ရှင်းနေကတော့အာဏာပိုင်တွေဘက်ကသူ့ကိုအစိုးရပိုင်းမှာဖမ်းဆီးဖို့ကြိုးစားခဲ့တဲ့အတွက်သမ္မတယွန်းအနေနဲ့ဒီကြားနာမှုကိုတက်မှာမဟုတ်ကြောင်းပြောပါတယ်။နောက်တစ်ချိန်ကြားနာမှုကိုလာမယ့်ကြာသပတေးနေ့မှာကျင်းပဖို့စီစဉ်ထားပြီးတော့အဲ့ဒီနေ့မှာသမ္မတယွန်းကိုယ်တိုင်မတက်ဘူးဆိုရင်တော့သူ့ကိုကိုစားပြုတဲ့ရှင်းနေတွေနဲ့ကြားနာမှုကိုစတင်မှာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောမိုးကြောင်နဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ MNDAA ကိုကတပ်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ချိန်တွေ့ဆုံမဲ့သတင်းနဲ့ပတ်သက်ပြီးတော့သုံးသက်သူတွေရဲ့အမြင်တွေကိုပြောပြပေးမှာပါ။တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မဟာမိတ်သုံးဖွဲ့တွေက MNDAA ကိုကန့်အဖွဲ့ကိုစလဲတွေနဲ့စစ်ကောင်စီကိုစလဲတွေမနက်ဖြန် January 15ရက်နေ့မှာထပ်မံတွေ့ဆုံမှုသဘောတူထားပြီးတော့တွေ့ဆုံပွဲကိုကိုကန့်အဖွဲ့ဘက်ကတက်ရောက်ဖို့ပြင်ဆင်နေတယ်လို့ MNDAA နဲ့နှီးဆက်သူတွေက VOA ကိုပြောပါရယ်ပြီးခဲ့တဲ့ December 15ရက်နေ့ကတွေ့ဆုံဆွေးနွေးပွဲမှာတော့နှစ်ဖက်ကိုစလဲတွေကြားသဘောတူညီမှုတစုံတရာမရခဲ့ပါဘူးတရုတ်နိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့သုံးသက်သူတွေအမြင်ရန်ကုန်ကတည်င်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင
်။လာရှုံမြို့ကိုတင်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီအကြမ်းမှာတရုတ်နိုင်ငံဂျားဝင်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမေးမြို့မှာပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ကတွေ့ဆုံခဲ့ပြီး2025ဇန်နဝါရီလ15ရက်နေ့မှာအခုလိုနောက်တစ်ကြိမ်တွေ့ဆုံဖို့ဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့တရုတ်ကိုယ်စားလှယ်တချို့ပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှိဆက်သူတည်င်းအရင်မြက်ကတော့ဒီတစ်ခေါက်မှလည်းကိုကန့်ဘက်ကတော့ဖုန်တာရွှင်နဲ့တားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနဂျီမူဖုန်ခွင်းကဥဆောင်တက်ရောက်ဖွယ်ရှိတဲ့အကြောင်း VOA ကိုပြောပါတယ်လူစင်းအတိအကျကိုတော့ VOA အနေနဲ့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ဖုန်တာရွှင်ရဲ့တားဖြစ်သူနိုင်ငံခြားရေးဌာနဂျီမူဂျီရှင်ပြန်ကြားရေးဌာနဒုဌာနမူလီချာဝင်းအပါဝင်ခုနှစ်ဦးတက်ရောက်ခဲ့ကြပါတယ်ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးမှုအခြေအနေအသေးစိတ်ကိုမသိရသေးပေမဲ့ဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှုံမျိုးကိုအရင်ပုံစံအတိုင်းထားရှိဖို့နဲ့ကိုကန့်တက်တွေပြန်လဲဆုတ်ခွာနေရာချရေးနဲ့နေဆက်ကုံတွယ်ရေးပြန်လဲဖွင့်လှစ်နိုင်ရေးစီးပွားရေးပြန်လဲထူထောင်ဖို့စတာတွေဆွေးနွေးကြဖို့တရုတ်ကိုယ်စားလှယ်တွေဘက်ကစီစဉ်ထားခဲ့တဲ့အကြောင်းစုံစမ်းသိရှိရပါတယ်ဒါပေမဲ့လည်းသဘောတူညီချက်မရသလိုဆွေးနွေးပွဲအဆင်မပြေဖြစ်ခဲ့တဲ့အကြောင်းဒီဆွေးနွေးပွဲနဲ့နှိဆက်သူတွေကပြောပါတယ်ဒီတစ်ခေါက်ထပ်တွေ့ဆုံဆွေးနွေးပွဲမှာပထမတစ်ချိန်ကလိုတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ဆွေးနွေးမလားခေါင်းစဉ်အစ်စ်ဆွေးနွေးမလားဆိုတာကတော့မသိရသေးပါဘူးကိုကန့်ဘက်ကတော့ဒီအချက်တွေအပြင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေစည်ရေးတင်းမာမှုတွေအထိပါဆွေးနွေးနိုင်ဖို့မျှော်လင့်ထားပုံရတဲ့အကြောင်းအကဲခတ်တွေကခံမှန်းထားပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲမှာဘလောက်အထိချပြဆွေးနွေးခဲ့သလဲစစ်ကောင်စီဘက်ကဘလို့တုံ့ပြန်ဆွေးနွေးခဲ့သလဲဆိုတာကိုလည်းအတိအကျမသိရပါဘူးမနက်ဖြန်ယူနန်ပြည်နယ်ကိုမင်းမြို့မှာကျင်းပမဲ့ဆွေးနွေးပွဲကိုစစ်ကောင်စီကိုယ်စားလှယ်တွေတက်မတက်ဆိုတာလည်းမသိရသေးပါဘူးဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကအချိန်ချင်းဆက်သွယ်စုံစမ်းပေမဲ့တုံ့ပြန်တာမရှိပါဘူးပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်က အမတ်တစစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပါတယ် MNDAA ကပြည်တွင်းစီရေးပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းပြီးခဲ့တဲ့ဒီဇင်ဘာ3ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာ3ရက်နေ့ကစတင်ပြီးသူတို့ဘက်ကထိုးစစ်ဆင်တက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုအောက်မှာလာရှိုးအပါအဝင်သက်ဆိုင်ရာကိစ္စတွေကိုတွဲဆုံဆွေးနွေးဖြည့်ရှင်းနိုင်လိမ့်မယ်လို့ယူဆကြောင်း MNDAA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။နောက်ပြီးမြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုလည်းရပ်ဆိုင်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆွဲကင်ထားမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ကိုကန့်ဖွဲ့ကဒီလိုကြေညာထားပေမဲ့ရောက်ပိုင်းမှာတိုက်ပွဲတွေတော့ရပ်မသွားခဲ့သလိုစစ်ကောင်စီဘက်ကလည်းလေကြောင်းကတိုက်ခတ်မှုတွေမကြာခဏဆက်လက်လှုပ်ဆောင်နေစေဖြစ်ပါတယ်။ဒါကြောင့်လည်းဒီတစ်ခေါက်ဆွေးနွေးပွဲမှာတိုးတက်မှုရဖို့ဆိုတာလေလာသုံးသပ်သူတွေကတန်တရားနဲ့စောင့်ကြည့်နေကြပါတယ်။နိုင်ငံလေလာသုံးသပ်သူဦးတန်းစိုးနိုင်ကတော့ဆွေးနွေးပွဲပေါ်အခုလိုသုံးသပ်ပါတယ
်။ဘာမှဖြစ်တာမှမဟုတ်ပါဘူး။ရှေ့ဦးမှာပါပဲ။နော်။တရုတ်ကနေပြီးတော့ပြားပြေးနေတဲ့ခါကျတော့တရုတ်စစ်ချမ်းသာအောင်လုပ်နေတာ။အဲဒီကိစ္စကိုကိုကစစ်ကောင်စီကတောင်းမှပြိပြီးတော့မတက်ကြွတော့နော်ချင်းနေရအဲ့လိုပါအဲ့ဒါကြောင့်ဟောစစ်ကောင်စီကလာကြမှာလဲလာမှာဟိုဒီညီနောင်သုံးပေါ်တဲ့သဘောထားလေစစ်ကောင်စီကသိနေပြီလေဟိုအင်ဂျီယာလုံနေပုံနေတန်နယ်လေးကကြီးညာချက်ထုတ်တာလေဆိုတော့သူကလည်းသဘောပေါက်တော့လာကြမှာလာမှာတပိဘာမှမမျောလင်းမနေပွားညီရလေတောင်းမေဟာနေမပြီးမှာလေသိပြီးသားပဲဥစ္စာလာချွတ်တောင်းမယ်မပြီးမှာမဟုတ်ဘူးအဲ့တော့ပြတ်မှာပါသာပါပဲသမီးရနည်းနည်းလေးစောင့်ကြည့်လိုက်ပါဦ
းတရုတ်မြန်မာနယ်စပ်ကုံတွယ်ရေးထိခိုက်မှုတွေရှိနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှိုးကိုတင်ထားတဲ့ကိုကန့်တက်တဲ့အပေါ်စစ်ကောင်စီနဲ့အပြည့်ရဆဲဖို့အတင်းကြပ်ဖိအားပေးနေတယ်ဆိုပြီးသုံးသပ်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့ MNDAA ကိုကန့်တက်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ချိန်တွဲဆုံမဲ့တရင်နဲ့ပတ်သက်ပြီးတော့သုံးသက်သူတွေအမြင်တချို့ကိုကိုစောင်းဝင်းလိုင်းကပြောပြပေးခဲ့တာပါအခုတခါတော့ရှမ်းပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုပြောပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ခေါ်ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ DNLA တပ်အန်အမျိုးသားလွတ်မြောက်ရေးတပ်မတော်တင်းယူထားတဲ့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ကိုတင်းလာနေကစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်ရှမ်းပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင
်ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်အကြားနိုဝင်ဘာလကုန်ကတည်းကတိုက်ပွဲတွေရက်ဆက်ဖြစ်နေခဲ့ပြီးဒီလဒုတိယပတ်မှာထပ်မံဖြစ်ပွားလာပါတယ်DPLA ရဲ့ပြောရေးဆိုခွင့်ရှိသူကိုအမောင်ကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေ VOE ကိုခုလိုပြောပါတယ်
။တိုက်ပွဲတော့မနေဖြစ်တယ်ဝင်လေကျွန်တော်တို့ဒီနေ့တော့ကျွန်တော်မပြရသေးဘူး။ဒီ၆ခုမြောက်တက်နာအနီးပေါ်လေအဒီနေရာမှာလေပြောမှန်းဒီ၆ခုရွာနီးတော့ဒီမှာဖြစ်တယ်ဝင်လေဒီ၆ခုဖဲအင်အားဖြစ်လာတဲ့တက်တွေရှိတော့ဝင်လေနော်။အဒီတက်တွေနဲ့ဖြစ်တာပေါ့အဓိကဖြစ်တာတော့ကျွန်တော်တို့ဝင်ပါ30ကျဲကဖြစ်နေတာတော့နေတဲ့နေပါတော့လေဒီတော့ဒီလောစင်တော့ရှင်းပြီးတော့အားလုံးလည်းဖြစ်တာ။ဒီဆယ်နေတော့ကတော့ဝင်တွဲနေဒီဘုန်းစက်လေးလုံးကြောက်ကူရတဝိတ်တွေမှာဖုံးချရဲရှိတော့။ဒီသားခံတွေထိခိုက်ကတော့မရှိဘူးလို့တော့တည်ထားတယ်ပေါ့
။ရက်ဆောင်မြို့နယ်ကြောက်ကူဒေသဟာရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့လမ်းပန်းဆက်သွယ်ရေးအချက်ချနေရာဖြစ်ပါတယ်။စစ်ကောင်စီနဲ့ TNL တအံအမျိုးသားလွတ်မြောက်ရေးတပ်အကြားလာနဲ့ချီတိုက်ပွဲဖြစ်ပွားနေတဲ့နောင်ချိုမြို့နယ်တောင်ခမ်းဒေသနဲ့ထိစပ်နေတဲ့ဒေသလည်းဖြစ်ပါတယ်။ကြောက်ကူဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာနောင်ချိုမြို့နယ်တောင်ခမ်းဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီစစ်ကြောင်းတွေကို DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်ကဖျက်တောက်တိုက်ခိုက်တာကြောင့်ပြင်းထန်နေတာလို့ဒေသတွင်းအကြက်ခက်တွေကသုံးသပ်ပါတယ်။စစ်ကောင်စီတပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာတွေရှိတာကြောင့်ဒေသခံပြည်သူတွေအနေနဲ့စစ်ပွဲနဲ့ကင်းလွန်ရမှာရွှေပြောင်းနေစီလိုကြောင်းလဲကိုအမောင်ကတိုက်တွန်းပါတယ
်။ကျောက်ဒေသပြည်သူတွေအနေနဲ့ဆိုရင်တော့စစ်ပွဲနဲ့ဝေးရနေမှာလုံးချီချုံနေရဖို့တော့ပြောလို့လည်းပြောမှာလည်းနေကြီးတွေအခုလေရင်တွေလည်းလာနေဆိုတော့အဒီဟာတွေကိုပြည်ဆက်ဖို့ပေါ့လေ။
တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတော်တော်များများကတော့တောင်ရီတွေမှာတွားရောက်တင်းရှောင်နေကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကြောက်ကူဒေသမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းက TNLA ထိန်းချုပ်ထားတဲ့ကြောင်မဲမျိုးကိုစစ်ကောင်စီဘက်တနင်္လာနေ့ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီတိုက်ခိုက်မှုမှာတော့လူအထိခိုက်မရှိကြောင်းကြောင်မဲမျိုးခန့်တယောက်ကပြောပါတယ်
ပေါ့ကြတာကဟိုပါပါဖြစ်ပြန်လာကြတာပါဖြစ်ပြန်တောင်ကုန်းပေါ်မှာကြတာ လက်ရတယ်လို့ခေါ်တယ်ဗျအဲ့လားကြားတယ်နေရာလက်ရကြားလို့ခေါ်အခုရောင်းချောင်းရှိတယ်ဗျအဲ့လားဖုန်းချောင်းချောင်းရှိတယ်ဗျလက်ရကြားဆိုရင်တော့ဟိုချေးပြားတွေဗျရှိပါဗျအဲ့လားလေးအဲ့လားလေးကြားတာ
နေရီကန်ဟာကြောင်မဲမျိုးဒုတ်ဂိတ်အနီးမှာတည်ရှိတာလည်းဖြစ်ပါတယ် TNL ကဇန်နဝါရီလ12ရက်မှာကြာရောက်တဲ့62ကြိမ်မြောက်တန်အန်အမျိုးသားတော်လှန်ရေးနေမှာမြန်မာပြည်တဝမ်းရှိတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုအပိတိုင်ချိန်မုံတော်လှန်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ပြီးနောက်တရက်မှာစစ်ကောင်စီကကြောင်မဲမျိုးကိုဘုံကျဲတိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးဒီလ2ဆန်းပိုင်းအတွင်းမှာပဲစစ်ကောင်စီကနေရာဒေသအတော်များများကိုလေကြောင်းကတိုက်ခိုက်တာတွေတိုးလုံလာနေပါတယ်ဒီလ17ရက်ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ခိုက်မှုမှာလူ15ယောက်ခန့်သေဆုံးခဲ့တယ်လို့73ရက်နေ့ဖားကန်မြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုမှာလူ10ယောက်လောက်သေဆုံးခဲ့ပါတယ်ဒီလ10ရက်နေ့ကရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်းနီမော်ရွာတိုက်ခိုက်မှုမှာအရက်သား40ကျော်သေဆုံးခဲ့ပြီး17ရက်နေ့ကြောက်တော်မြို့တိုက်ခိုက်မှုမှာတော့အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့စစ်ကောင်စီတိုက်ပွဲဖြစ်နေတဲ့တရင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်မြောက်ပိုင်းကနောက်ဆုံးရတရင်အခြေအနေကိုလည်းထုတ်လွှင့်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်တော်မြို့နယ်တွေမှာအစ္စလာမစ်အစွန်းရောက်အကြမ်းဖက်လက်နက်ကိုင်အဖွဲ့ရင်းအဖြစ်သတ်မှတ်ခံထားရတဲ့ ARSA RSO ARA စတဲ့အဖွဲ့ရင်းနဲ့အရက်ကတက်တော်အေးအေးအကြမကြခဏဆိုသလိုတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့ရခိုင်စစ်ရေးစောင့်ကြည့်သူတွေကဆိုပါတယ်အစ္စလာမ်အစိုးရအဖွဲ့တွေဟာဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေရှိနေတဲ့ဆိုတော့စုစဲဆက်တွေလည်းထွက်ပေါ်နေပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဘူးတီတောင်မောင်တော်စစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါရှင
်ခိုင်ပြည်နယ်မြောက်ပိုင်းကရွှေဉာအများဆုံးနေထိုင်တဲ့ဘူးတီတောင်မောင်တော်မြို့နယ်တွေကိုအာရခတပ်တော်အေအေကပြီးခဲ့တဲ့နှစ်ကတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပေမဲ့အစ္စလာမစ်အကြမ်းဖက်လက်နက်ကိုင်တွေအဖြစ်သတ်မှတ်ခံထားရတဲ့ ASA ARA RSO စတဲ့အဖွဲ့တွေနဲ့အာရခတပ်တော်အေအေချာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဘူရီတောင်မောင်းတော်ဒေသမှာရှိတဲ့အဲဒီလက်နက်ကိုင်တွေဟာအေအေတပ်ကိုဥတီတိုက်ခိုက်တာမဟုတ်ဘဲနဲ့အဲဒီဒေသအတွင်းနေထိုင်တဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေပြန်ပေးဆွဲတာတွေလှုပ်ဆောင်နေတယ်လို့ရခိုင်စီးရေးစောင့်ကြည့်သူတို့ကပြောပါတယ်
။တေရှာတာကသူတို့အာရခတပ်တော်ကိုစစ်ရေးအရာဖိအားပေးနိုင်စွမ်းမရှိဘူး။အာနောက်တစ်ခုစစ်ကိုလေသူတို့ပိုင်ပိုင်နိုင်နိုင်တိုက်နိုင်တဲ့အနေထားမျိုးမရှိဘူးဆိုတာသူတို့ကသူတို့တွေသိချပုံရတယ်။အဲ့ဒါကြောင့်သူတို့ဒီအိုက်ခတက်တူကိုအဓိကပြင်းမှတ်ထားတယ်ဆိုတာထဲမှာကအဲ့ဒီဒေတာအတွင်းမှာရှိကြတဲ့တာပြည်သူလူထုကိုသူတို့အဓိကရွေးရွှေပြင်းမှတ်ထားတာပေါ့။ဒါတနည်းပြောမယ်ဆိုလို့ရှိရင်ဟိုအိုက်ခတက်တူကိုလေဒါသူတို့တွေ fighting နီးနေဟိုစေရရှင်းလျှောက်တယ်လို့တို့ပြောရမှာပဲ။ဘာကြောင့်လဲဆိုလို့ရှိရင်မင်းတို့ငါတို့ကိုဒီနေမျိုးမပေးဘူးဆိုရင်တို့မမင်းတို့ဒီနေမိထရမထွက်တော့ဘူးဆိုလို့ရှိရင်ငါတို့မင်းတို့ပြည်သူတွေကိုဘယ်လိုလုပ်မယ်ဆိုတဲ့အာမျိုးကိုဒါသူတို့ဖန်စီပြီးတော့တချို့တက်ဖြတ်တာတွေညှင်းပန်းနှိုက်စေးတာတွေကိုဘူတီဖိုင်တွေနဲ့ထုတ်ပြန်လာတာမျိုးတွေကိုတွေ့ရတယ်ပေါ့
ပြီးခဲ့2024ခုနှစ်ဒီဇင်ဘာ24ရက်မှာလဲမောင်တော်ကျိန်ချောင်းကနေတောင်ပြိုလက်ဝဲကိုလာတဲ့ကားတစီကိုအကြမ်းဖက်အစ္စလာမစ်အစိုးရလက်နက်ကိုင်ဖွဲ့တွေကခြုံကိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့အမျိုးသမီး16ဦးကတဦးတည်ဆုံးပြီးတချို့တန်းရခဲ့တယ်လို့အေအေကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အကြမ်းဖက်လက်နက်ကိုင်တွေကရခိုင်ဒေသခံတွေကိုဖမ်းဆီးနှိပ်စက်နေတဲ့ရုတ်တံဖိုင်တွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။ရုတ်တံတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဘူးတီတောင်မောင်းတော်ဒေသမှာရှိတဲ့အာဆာအပါဝင်တခြားအကြမ်းဖက်လက်နက်ကိုင်တွေဟာပြီးခဲ့တဲ့2019ပြည်ပခအတွင်းမှာလူသေများလာတဲ့အဖွဲ့အစည်းဖြစ်ပြီးအခုဆိုရင်အရင်ကထက်လူအင်အားလက်နက်အင်အားတွေတိုးလာနေတယ်လို့စီးရဲလေလာသူတွေကသုံးသပ်ပါတယ်။ဘူးတီတောင်မောင်းတော်ဒေတာကိုအာရခတပ်တော်အေထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာအဲ့ဒီဒေတာကိုကာကွယ်ဖို့အစ္စလာမစ်အကြမ်းဖက်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ ASA RSO ARA စတဲ့အဖွဲ့တွေကိုစစ်ကောင်စီကစစ်တင်တန်းတွေပေးပြီးလက်နက်တွေတပ်ဆင်ပေးထားတယ်လို့ရခိုင်စီးရေးစောင့်ကြည့်သူတွေကပြောပါတယ်။ဒါကြောင့်လဲဒီလက်နက်ကိုင်အဖွဲ့တွေအင်အားကြီးလာတာလို့သုံးသပ်ကြပါတယ
်။ထောက်စက်ခွန်ပတ်ဝန်းကျင်လောက်မှာအဲ့ဒီဘင်္ဂလားဒေ့ရှ်ဖေးကိုထွေးသွားကြတဲ့မတ်စလင်ဒုက္ခသည်တွေဟာဆိုလို့ရှိရအဲ့ဒါဒုက္ခတဲ့စခန်းထဲမှာနေပြီးတော့တချို့ကအဓမ္မဒီအိုက်ဆိုအဖွဲ့ထုတ်ကိုတင်းသွင်းခံရတာရှိတယ်လို့တချို့ကြားလို့ရှိလေငကူကပဲစိုက်တဲ့အခါနဲ့ဒီအဖွဲ့စည်းထဲကိုရောက်တော့တာမျိုးတွေရှိကြတယ်။အဲ့ဒါကြောင့်လေဒီအင်အားဟာဟိုတဖြည်းဖြည်းနဲ့အင်အားကောင်းလာတယ်လို့နာယူဆလို့ရတယ်ပေါ့နော်။ဘာလို့ဆိုလို့ရှိရင်သူ့လက်ရှိတာဘုဒ္ဓတမောင်တို့ထဲမှာရှိတဲ့တချို့မော်စင်တဲ့လူမျိုးတွေညာဆိုလို့ရှိရင် အားရဆိုနေဟိုငကူကပဲဒါသူတို့ရှုပ်ဝဲပူပေါင်းတာမျိုးတွေရှိကောင်းရှိနိုင်တယ်အခုအချိန်မျိုးမှာဒါစက်ကောင်စီဖက်ကလည်းလက်နက်ကိုတရင်ဝင်တက်ဆန်ပေးပြီးတာစေးအရာစစ်တင်တိုင်းကိုလည်းတရင်ဝင်ပို့ချတာနေလုပ်ခဲ့တယ်ဆိုတော့အဲ့ဒီအချိန်မှာလည်းသူတို့ဟာဟိုအဲ့ဒီဒီရခိုင်ပြည်မြောက်ပိုင်းမှာရှိကြတဲ့မျိုးတူမျိုးများကအစ္စလမ်ဒီအစွမ်းရောက်နေတာဆိုလို့ရှိဒီအားရဆိုအာစာအဖွဲ့ချစ်ကိုရောက်သွားတာမျိုးတွေရှိခဲ့တယ်အဲ့အရာတွေရောက်လဲတာတဖြည်းဖြည်းသူတို့အင်အားကောင်းလာတယ်လို့ပြောလို့ရတာပေါ့
လက်ရှိမှာတော့ဘူရီတောင်မောင်းတော့ဒေတာမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကို AA ကတင်ပိုက်လိုက်ပြီးစစ်ကောင်စီတင်နန်းပေးတဲ့ Islamic လက်နက်ကိုင်အဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ရဲ့ဗိုလ်မှူးချုပ်အဆင့်ရှိတဲ့အရာရှိတွေပါဝင်တပ်သားတော်တော်များများကိုဖမ်းဆီးထားနိုင်တဲ့အကြောင်း AA အဖွဲ့ကပြောပါတယ်ထွက်ပြေးလွတ်မြောက်နေတဲ့အကြမ်းဖက်အဖွဲ့ဝင်တွေကိုလိုက်လံရှာဖွေတိုက်ခိုက်နေတယ်လို့လည်း AA ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့အာစာ RSO AA တွေစတဲ့အဖွဲ့တွေနဲ့သူတို့ပတ်သက်ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချက်တွေပေါ်တရဝင်းညင်းဆိုတာမရှိသလိုဝင်ခံပြောဆိုတာလည်းမရှိပါဘူးအာရကတ်တော်အေအေအနေနဲ့ဘူဒီတောင်မောင်းတော်ဒေတာမှာရှိတဲ့ဒီအစ္စလာမစ်လက်နက်ကိုင်အဖွဲ့ရဲ့အရေးကိုချက်ချင်းဖြည့်ရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းရခိုင်စီးရေးဆောင်ကြည့်သူတို့ကပြောပါတယ
်ဒါကနင်းနေအရှင်တိုင်းတာတစ်ခုထိကြာမယ်လို့ပြောလို့ရတာပေါ့ဘာလို့ဆိုလို့ရှိရင်အဲကျွန်တော်တို့အခုလက်ရှိတာစစ်ကောင်စီကိုဟိုတိုက်နေရတဲ့ဒေါ်လာရဲ့အင်အားစုတွေလို့ဆင်းမြင့်တစ်ပြန်ကြေပြတ်စွာဖွဲ့ပြီးဟိုထိုးစစ်ကိုကြကုတ်ကြကိစင်နေရတာမျိုးမဟုတ်ဘူးပြင်းဒီတစ်ဖက်မှာဒါခိုးချောင်ခိုးဝဲဒါတနည်းပြောမယ်ဆိုတော့ပျောက်ကျွမ်းစနစ်ပေါ့နော်အဲ့ဒီပုံစံတန်နဲ့ဒါအာစာဖိတ်ကလှုပ်ရှားနေတာမျိုးတွေရှိရတဲ့ကြောင့်ဒါအိုက်ခန်တက်တူအနေနဲ့ဒီပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်နင်းနေတော့အရှင်ယူပြီးဖြည့်ရှင်းရမယ်
။အစ္စလာမစ်လက်နက်ကိုင်တွေဟာဘူဒီတောင်မောင်းတော်ဒေတာကမေယူတောင်တန်းတွေမှာခြေကုပ်ယူပြီးတော့အာရကတက်တော်အေရဲ့ဒေတာအုပ်ချုပ်ရေးလုပ်ငန်းတွေကိုနှောက်ယှက်နေသလိုအေတပ်ဖွဲ့ဝင်တွေကိုမကြာခဏလာရောက်ပစ်ခတ်တာတွေကြောင့်အေတပ်ဖွဲ့ဝင်တို့တေဆုံးတန်ရရတာတွေလည်းရှိတဲ့ကြောင်းအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်အေဒေတာမှနေထိုင်တဲ့ပြည်သူတွေရဲ့လုံခြုံရေးကိုလည်းဒီမျိုးစုံနဲ့ချင်းချောင်းနေတဲ့အတွက်ဒေတာကန်တွေကြားစိုးရိမ်ထိတ်လန့်နေကြပါတယ်။
ရခိုင်မြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေတိုးလာတဲ့အခြေအနေတင်ကိုကိုဝင်းခမ်းမောင်ကပြောပြပေးခဲ့တာပါအခုတစ်ခါတော့မွန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါမွန်ပြည်နယ်မူတုံမြို့နယ်မှာစစ်ကောင်စီရင်တန်းကကား3စီးမနေ့ကကြားဖြတ်တိုက်ခိုက်ခံရတဲ့အပြင်ဒီရပိုင်းတွင်ကြိုင်မရောမြို့နယ်တွေကရဲစခန်းတစ်ခုကို drone ဖုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့က6ရောက်တေဆုံးခဲ့ပြီးတော့5ရောက်ဒဏ်ရာရခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကVOA ကိုပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအခုရက်ပိုင်းခက်စိတ်စိတ်တိုက်ခိုက်ခံနေရတဲ့အတွက်မူတုံမျိုးအဝင်အထွက်နေရာမှာစစ်စေးရေးပုံမတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါရယ်။မွန်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်လီကပြောပြပေးပါရှင်
။ဇန်နဝါရီလ23ရက်မနက်အစောပိုင်းကမွန်ပြည်နယ်မူတုံမျိုးနယ်ရောင်းတောင်းရွာနဲ့ကွမ်းလာဂျေးရွာချမော်လမြိုင်တန်ပြူစရဲ့ပြည်တော်စုလမ်းပိုင်းမှာစစ်ကောင်စီရင်တန်းကိုကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကသတင်းထုတ်ပြန်ထားပါတယ်။ဒီဒေသမှာအရင်ကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပေမဲ့စစ်ကောင်စီရဲ့ရင်တန်းတွေမကြာခဏတိုက်ခိုက်ခံနေရပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေမကြာမကြာဥတီရမဲ့တုံ့ပြန်ပစ်ခတ်လို့ရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။မော်လမြိုင်မြို့နယ်ကနေတန်ပြူစရဲမြို့နယ်ဘက်ကိုခြိတက်သွားတဲ့ရင်တန်းတိုက်ခိုက်ခံရတဲ့အကြောင်းအမည်မဖော်လိုတဲ့မူတုံဒေတာကန်တယောက်က VOE ကိုအခုလိုပြောပါတယ
်။နာမည်ပဲ၊ကွယ်မည်ပဲ။ဒီတဲ့ passport ပေါ့။ပိုင်မယ်။အပေါ်က
စစ်ကောင်စီရင်တန်းကမော်လမြိုင်ကနေလာတယ်။တန်ပြူစရက်ဘက်ဆင်းသွားတဲ့ရင်တန်းတွေ၃စီးပါတယ်။အဲ့ဒါမော်အဖွဲ့ကတနက်ငယ်နဲ့ပြစ်ခတ်တိုက်ခိုက်တာမှာမြန်မာစစ်တပ်ကတယောက်ထိသွားတယ်ကြားတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တန်ပစ်နေတာ။ရာဘာချန်ဘက်မှာလက်နက်ကြီးကြားတယ်။ရွာမှာတော့မကြဘူး။ဒေသခံတွေကမြန်မာစစ်တပ်တွေကိုကြောက်လန့်နေကြရတယ်တခြားစိုးရင်စရာတော့မရှိပါဘူးဆိုပြီးတော့မွန်ဘာသာနဲ့ပြောသွားတာပါဒါအပြင်ကြိုင်မျောမြို့နယ်တောင်ကလေးကြီးရွာရဲစခန်းနဲ့ဂရာကြီးရွာရဲစခန်းတို့ကိုဇန်နဝါရီလ10ရက်နေ့စနေနေ့တုန်းက drone ဘုံနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ကောင်းစကားက VOE ကိုပြောပါတယ်
ကျွန်တော်တို့ရဲ့ drone unit တက်ဖွဲ့ပေါ့နော်ကြံမျောမျိုးနယ်မှာရှိတဲ့ကဒါကြီးရွာရဲစခန်းတစ်ခုရဲ့ Now be the Tangle, yes, a kind of cool one. Yes, a kind of job in my year to take machine the lapello, general at the yard to the pit, second seat that way. That's why I tied the poor she day. Ama, general, say any gasway, drop on it, dochare, my young two bagaro, on a ute, so be the Lee Utena Yarelu, now by general, Gendi Yarabona. Tony to wear Tangle, yes, come a let yen and ene to the pit sit that way. Kind as a carmona, Ama, drop on the charo, the ute, so then, a bit of the Utena Yard.
Drone attack can get up here now, sick on Sita Gale, then a dinner don't be a pick a kale, nine gowns gaga pure body.
Dangle by Masuin, General, drone cha be charge him or not through a tones and dime or through a lanagine, yandam, pick at moody, doshide, General Bagaro, or long chums over, be so quala nine ever no.
Dangle you are Nima Nitine, you are going to Garo. Sick on Sibaga, then a jew in a pick and need a dre, the dog and retail and near a pin, a toala three tiny are a low view ego pure body. Mumbinega type which in a patello, Sikansi Bagaro, the Nintopianamitu Yadi Babu. Begin in the town as an acunet nickel banga, time your munet, down leechy, you are yes can go. Mondi dag and cargoi, puwang top where we got like high thing by Nangavare. Erinama, Sikansi Baga, Lena Gine, Lane, don't you be a pin a temp, then a cook and like high bee, then let that swing Nangavare. Time your munet, down leechy, you are yes can garo, Sikansi Taka Majamaja, like high canny are any at the cookilavare. Kuna by Monday, Taka, wait up where we go. Sick on seated in a yes can go pay so tight high dari, boom yala red jang. Sick on seated gum, new winter niarima. Sissy, repovi, dinta lare jangle, Dida can we got pure so nija variation.
Mundinama, sick on seated to it, I can't carry the name making up your papi to Arava. In another young one, now so yet the name people to regard to La Babesham, Jagging Maro, a passing canarigo, Nasi Yamaba.
VOA season ago, radio yumin tanjaru pin, YouTube Samina Ganile, Nasin Jishu Namare. VOA Mimaba YouTube Samina Lisagaro, youtube.com/VOA Burmese Pipare.
Mingla Nazama Dora Shamyashi, VOA American Day and Natana Sanga, Kunit January La Salija Inga Nyabai, Tolu Binizap today, Nyabam Yamaba that season ago, Nyakunagani Senai, American Mirazu, Washington DC Murugani, Tayai Tolu Binizap Chipare, Agusabio Inga Nyarai, Dinsap Binita, Nizi Osa CC, American Nanga Yitzan, Dinin Samba, Kabadola Kidwa CC, now social media Boma Luti, Nyagade, Dominic Dinin Doliri, Sari Bussing and Arigo, Nasin Yamaba, Dilo Bussing season ago, Tolan big maro yin zone meji or sizing go disap beja mare. Nimanangama down do let them out and yasu ha side yo ye drag nguizigo sunita that seaman can go at don't pure a little time thing machine tabe melo at the niarima pion tea the loop chini bare di down cooking mouse so mega di the way and easy or sa sizing on it in set beta variation.
မနက်ကမှတောင်သူလက်သမားတွေဟာသမိုင်းတလျှောက်အဓိကလူများစုဖြစ်ပေမဲ့စိုက်ပျိုးရေးဆိုင်ရာအသိပညာပိုင်းအရာဖွံ့ဖြိုးတိုးတက်မှုနယ်ပါးလွန်ပါတယ်အဲ့ဒီအထက်မှာငွေကြေးကိုစနစ်တကျစီမံခန့်ခွဲသုံးစွဲကြတဲ့အလေးအထားသိမ့်မရှိကြပဲဖြုံးတီးသလိုမျိုးဖြစ်နေတာကတော်တော်များပါတယ် ဥပမာနှစ်စဉ်စိုက်ပျိုးရေးဘဏ်ကနေအမားတော်ကြီးစိုက်ပျိုးစရိတ်ချင်းငွေကိုထောက်ယူတဲ့နေ့မှာတင်တောင်သူလယ်သမားတော်များများဟာစိုက်ပျိုးရေးနဲ့မသက်ဆိုင်တဲ့အပျော်အပါကိစ္စတွေပုဂ္ဂိုလ်ရေးကိစ္စတွေမှာတုံ့ဆွဲကြတာတွေ့ရပါတယ်မြို့မှာစိုက်ဘဏ်ကငွေထုတ်ချေးတဲ့ရက်မှာဆိုရင်တောင်သူလယ်သမားတော်များများဟာစားတောက်ဆိုင်တွေမှာတပြိုတပါးစားတောက်ပျော်ပါကြတာတွေမိသားစုတွေအတွက်ဈေးဝယ်ကြတာတ ိုင်တို့ရဲ့ခွင့်ပြုချက်နဲ့အာဝါဒေးခေါ်လောင်ကစားဝိုင်းမျိုးစုံကိုဒေသတချို့မှာနှစ်စဉ်ပြုလုပ်ကြတာတွေလည်းရှိပါတယ်။အဲ့ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်ပြီးမြေလက်ဒေသမှာစတင်ခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်။
ဒီတောင်သူလေသမားတွေမှာပေါ့နော်ဖန်နေပါတွေထုတ်လိုက်တယ်ပေါ့အပန်းထုတ်တယ်ဆိုရင်တော့ဒါကတော့သိချာတာတခုကတော့ပြန်ဆက်မယ်ငွေကြေးပေါ့နော်အချို့တွေကြတော့အဲ့ဒီလိုဘန်ထုတ်လိုက်တယ်ဆိုလို့ရှိရင်လမ်းပေါ်မှာငွေကိုကောက်တွေ့တယ်လို့အရက်တောက်ခုနပြောတဲ့စားတောက်ဆိုင်ထိုင်းတာတွေရှိတယ်ပေါ့နော်အဲဒီလိုပဲဘန်ထုတ်တဲ့နေရာအနီးနားဝင်းချင်မှာတွေ့တဲ့မိသားစုအတွက်ဆိုပါစို့ပစိုးအိမ်ကြီးကဝယ်ခဲ့ရတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်တို့ဖြစ်စေချင်တာကတော့ဒီငွေကြေးစီး ီစဉ်မှုဆိုတာကဥပမာပန်းနေထုတ်လိုက်ပြီဆိုလို့ဒါကနှမ်းမျိုးအတွက်ပြန်သုံးချမလားဒါပဲစိုက်ဖို့အတွက်သုံးချမလားဒါမမဟုတ်ထည့်ရေးပြင်မလားဥမာမြေပဲမျိုးစေ့ဝယ်မလားနှမ်းမျိုးစေ့ဝယ်မလားပဲစင်းကုန်မျိုးစေ့ဝယ်မလားဒီလိုဆိုရင်တော့ကောင်းတာပေါ့နော်အမြေကြီးဘုရားကောက်ရတဲ့ပတ်စံမဟုတ်အလကားရတာမဟုတ်တဲ့အတွက်တနေ့နေ့တစ်ချိန်ချိန်ကြာရင်တော့တေချာပေါက်ပြန်ဆက်မှာအဲ့လိုဆက်မဲ့အချိန်မှာခေတ်ဆက်ဆက်ကတိုင်ဒီနေ့အချိန်ဒီဆိုရင်ဒါအကျွေးကိုနုံနေပြီးတော့အချိန်မျက်စိကနေပြီးတော့လေဘေးငယ်တဲ့အထိရောက်လာတာလည်းတွေ့ရပါလိမ့်ဗျ
ဒါအပြင်တောင်သူလယ်သမားအလုံးနီးပါးဟာကျေးလက်ဒေသတွေမှာနေထိုင်ကြတဲ့အတွက်သီးနှံပေါ်ချိန်မှာသက်ဆိုင်ရာဘာသာအလိုက်အလူတန်းလောက်ကြတာတွေလည်းရှိပါတယ်ဒီနေရာမှာမြေပြန့်ဒေသကဗုဒ္ဓဘာသာဝင်အများစုတောင်သူလယ်သမားတွေအပိုင်းကိုပဲအဓိကထားပြောပြရစေတောင်သူလယ်သမားတွေဟာသီးနှံပေါ်ချိန်ငွေပေါ်ချိန်မှာရှင်းနှစ်အတွက်ပြန်လည်စိုက်ပျိုးရေးလုပ်ဖို့ငွေကိုစီမံကိန်းချတွက်ချက်တာမျိုးလုပ်တဲ့သူကနည်းပါတယ်အဓိကတီးနံရောင်းချပြီးသားရှင်ပြူသမီးနာသအလူတန်းလှုပ်ဖို့ကိုဇောင်းပေးကြပါတယ်ဒါဟာအင်မတန်ကိုကောင်းမွန်တဲ့ဒါနကုသလကုသူဖြစ်ပါတယ်ဒါပေမဲ့ကိုအားကိုအင်နိုင်သမျှငွေကြေးနဲ့လှူဒန်းဒါနပြုတဲ့သူတွေကနေပါပြီးအများစုကတီးနံတွေရှိသမျှထုတ်ရောင်းကပကာတနတွေနဲ့အလူကိုဝေဝေဆာဆာပြုလုပ်ကြတာကများပါတယ်အဲ့ဒီအတွက်နောက်ဆုံးမှာရှင်းနှစ်ရာသီစိုက်ပျိုးရေးအတွက်ငွေမသုံးနိုင်တော့ပဲကြွေးတင်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကကျေးလက်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းဖြစ်တောင်သူတဦးလည်းဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
။တောင်သူလယ်သမားတွေအများစုကဥမာရှိတဲ့ငွေအရင်းနှီးဒါတွေကိုစိုက်ပျိုးရေးလုပ်ငန်းမှာစီမံခန့်ခွဲပြီးတော့အသုံးချနိုင်တဲ့အလေးအထားကတော်တော်နည်းတာကိုတွေ့ရတယ်။တောင်သူအများစုတော့ကဒီစိုက်ပျိုးရေးမှာငွေကြေးစီမံခန့်ခွဲပြီးတော့သုံးတတ်တဲ့အလေးထားနည်းနေကြတယ်။တနစ်တာရတဲ့ဒီဟန်တွေတဲကနေပြီးတော့သုံးရဆွဲတဲ့နေရာမှာလိုအပ်တာတွေရှိသလိုမဝယ်ဘဲနဲ့နေလို့ရတဲ့အရာတွေလည်းရှိတယ်။တချို့ဟာတွေဆိုလို့ရှိရင်ပကဒနာတွေကိုရှေ့တန်းတင်တဲ့ခါကျတော့ဒီကိုယ့်ရဲ့ထုတ်လုပ်မှုကိုအားဖြည့်ရမယ့်ဟာတွေကိုအားမဖြည့်နိုင်တော့ဘဲနဲ့စိုက်ပျိုးရေးအတွက်အကျိုးမရှိဘဲဖြစ်သွားတာမျိုးတွေတွေ့ရတယ်။အလူတက်လို့တဲ့ခါမှာကိုနိုင်တဲ့ဝင်လောက်ပဲမလုပ်ဖက်နဲ့ဂုံပကသနာတွေကိုချက်ထွင်ပြီးတော့တူချက်တန်းကြပြီဆိုရင်လှူတဲ့တန်းတဲ့လောက်ကတော့ကောင်းတယ်လေဒါပေမဲ့အပြိုင်အဆိုင်တွေလှုပ်လာတဲ့ခါကျတော့ကုန်ကြမှုတွေကအဲ့တော့မလိုအပ်တဲ့နေရာတွေမှာဇာချဲ့ကြတယ်ပေါ့အခုတော့တောင်သူတွေအများစုကကိုသုံးဆွဲနိုင်တဲ့ပမာဏတွေကျော်လွန်ပြီးသုံးဆွဲလာတဲ့ခါကျတော့စပြုလုပ်ငန်းမှာအားမထည့်နိုင်တာတို့တိုးတက်မှုတွေနည်းရတာပေါ့
မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ပြီးခဲ့တဲ့စစ်တပ်တပိုင်းဒီမိုကရေစီအစိုးရတွေလက်ထက်ကတောင်သူလယ်သမားတွေနဲ့ပတ်သက်ပြီးသမဂ္ဂတွေအဖွဲ့အစည်းတွေပေါ်ပေါက်ခဲ့ကြပေမဲ့သူတို့အဖွဲ့တွေဟာလည်းစစ်တပ်နဲ့အာဏာပိုင်တွေရဲ့မြေသိမ်းရာသိမ်းကိစ္စတွေကိုလိုက်လံဖြေရှင်းကြတာဆန္ဒပြတပိတ်မောက်ကြတာကအဓိကဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားရေးရာပညာပေးတာဥပဒေဆိုင်ရာသင်တန်းပို့ချတဲ့အဖွဲ့အစည်းအနည်းငယ်လည်းရှိပါတယ်အဲ့ဒီအထက်ကမှမြေလက်ဒေသအခြေဆိုင်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဇေယျလို့ဖို့ဆိုရင်အဖွဲ့အစည်းအသင်းမင်းနဲ့သူကသွားမှရမှာလေတောင်သူလယ်သမားတွေဒီပဲဟိုတည်တံ့ပေါ့နော်အခုပုံစံတိုင်းပဲနီဟောင်းကြီးတိုင်းပဲသွားနေရဆိုရင်တော့တိုးတက်ဖို့လမ်းမမြင်ဘူးပေါ့ဗျာဒီအမှုချက်နေဟိုပြောင်းဖို့ဆိုရင်တော့တောင်သူလယ်သမားတမကတွေကိုလုတ်ခဲ့တဲ့အတွေ့အကြုံတွေရှိပါတယ်ငွေကြေးစီမံခန့်မှန်းမှုတက်တဲ့ပညာရှင်တွေနဲ့သူတို့နဲ့လိုက်ဖက်တဲ့ကျွန်တော်တို့သင်တန်းအတူလေးတွေပေါ့ဒါတွေကိုလက်တွေ့ဝင်ကြီးကိုဘယ်လိုစီမံခန့်ခွဲရမလဲဆိုတာဟာတွားမှအောင်မြင်နိုင်မယ်လို့ကျွန်တော်ဆုလိုတာပါအခုချိန်မှာတော့အဲ့ဒါတွေလုံးလို့မရဘူးဗျတောင်းတသမားဒူကြီးတစ်ခုလုံတို့တက်ဖို့ဆိုတာကတောင်းတသမားတူချင်းတွားလို့မရဘူးအချင်းချင်းတိုင်းပင်ဒီကမှာအတင်းပင်အဖွဲ့အစည်းပုံစံနဲ့တွားမှရဆယ်နှစ်တော့ကျွန်တော်တို့လုပ်ခဲ့တဲ့အတွေ့အကြုံရှိပြီးသားပေါ့အဲ့ဒါကြောင့်တောင်းတသမားအတင်းပင်အဖွဲ့အစည်းဖွဲ့စည်းပြီးတွားမယ်
အဲ့ဒီနေရာမှာတစ်ဆက်တည်းပြောချင်တာကအင်္ဂလိပ်မြန်မာပထမစစ်ပွဲအပြီး1825ခုနှစ်နောက်ပိုင်းအောက်မြန်မာနိုင်ငံကိုအင်္ဂလိပ်တွေသိမ်းယူပြီးတဲ့နောက်အိန္ဒိယတောင်ပိုင်းကချစ်တီအနယ်တွေကိုခေါ်ယူခဲ့ပါတယ်။အဲ့ဒီချစ်တီအနယ်တွေဟာလေယာလုပ်ငန်းလုပ်ရင်းတစ်ဖက်ကဗန်နဲ့ငွေကြေးအပိုင်းမှာစနစ်တကျနဲ့အကောင်းဆုံးဝန်ဆောင်ပေးနိုင်တဲ့အယီချင်းတွေရှိကြတဲ့အတွက်မြန်မာတောင်သူလယ်သမားတွေအကြားဆက်ဆက်ပေါင်းကူပေးဖို့ရည်ရွယ်ခေါ်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့အောက်မြန်မာနိုင်ငံကလေယာလုပ်ငန်းဟာတချိန်တိုးတိုးတက်လာပြီးပြည်ပကိုဆန်အများအပြားတင်ဖို့ရောင်းချနိုင်ခဲ့ပါတယ်။ ဒါပေမဲ့1930ကမ္ဘာစီးပွားရေးပြက်ကတ်ကမြန်မာနိုင်ငံကိုလည်းရိုက်ခတ်လာတဲ့အတွေ့မြမလယ်သမားတွေဟာစံစည်းစပားစည်းအကြီးအကျယ်ကြကအရှုံးပေါ်ခဲ့ပြီးငွေအတိုးနဲ့ချင်းငားခဲ့တဲ့ချစ်တီးတွေစီကိုလယ်ယာမြေတွေထိုးအပ်ခဲ့ရတာတွေတော်တော်များပါတယ်အဲ့ဒီနောက်ချစ်တီးတွေကိုငွေကြေးဝန်ဆောင်မှုပေးသူအဖြစ်ကနေဝိသမလောဘလူချမ်းအဖြစ်တစိမ့်ကပ်ပြီးအပြစ်ပုံချခဲ့ကြပါတယ်ဒီနေရာမှာလယ်သမားအချင်းအတူတူချစ်တီးအနယ်တွေကငွေကြေးကိုစနစ်တကျတိုးပွားအောင်လှုပ်ဆောင်နိုင်ခဲ့ပြီးမြန်မာလယ်သမားတွေကတော့အဲ့ဒီလိုမလုပ်နိုင်ခဲ့ပါဘူးအခုလက်ရှိအနေအထားမှာလည်းအာဏာသိမ်းစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကလယ်သမားတွေဟာဘယ်လိုပဲစိုက်ပျိုးရေးကိုကြိုးစားလုပ်ကင်နေကြပေမဲ့အဖက်ဖက်ကနိုင်ကြနေပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးကိုဆွန့်လွတ်ပြီးတရက်တစ်ကြေးရေကြီးရာမျက်နှာရာကိုထွက်ခွာကုန်ရပါတယ်စစ်မှုထမ်းဥပဒေကြောင့်လဲစိုက်ပျိုးရေးကိုလုတ်ကင်နေကြတဲ့လူငယ်လူရွယ်တွေနေရက်ကနေထိုင်းပါဝင်အိမ်နီးချင်းနိုင်ငံတွေကိုတွားရောက်အလုပ်လုပ်ကင်ဖို့ထွက်ခွာကုန်ရပါတယ်ဒါအပြင်အထက်အညာဒေသတချို့နဲ့တိုင်းရင်းသားဒေသတွေမှာပြည်တွင်းစစ်ကြောင်းစိုက်ပျိုးရေးလုပ်ငန်းတွေကိုလှည့်မကြည့်နိုင်တော့ဘဲစစ်ပြေးဒုက္ခတွေအပြည့်ပြေးလွှားနေကြရပါတယ်ခင်ဗျာ
မြေကြီးဩဇာအစီအစဉ်ကိုကိုခင်မောင်စုမင်းကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ January 20ရက်နေ့မှာအမေရိကန်သမ္မတတာဝန်စတင်ပြီးတော့ထမ်းဆောင်မှာပါ58ရောက်မြောက်အမေရိကန်သမ္မတအနေနဲ့လူလူအတွက်ဘာတွေလုပ်ပေးဖို့မျှော်လင့်နေကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ Scott Stearns ပြပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
ဒေါ်နယ်ထရမ့်ဒုတိယသမ္မတသက်တမ်းအတွင်းဘလုံမူဝါဒတွေဦးစားပေးအကောင့်ထဲဖော်စီခြင်းလဲဆိုတာနဲ့ပတ်သက်လို့အမြင်အမျိုးမျိုးကွဲပြားနေပါတယ
်
။တရားမဝင်ဝင်ရောက်လာသူတွေအရေးနေဆက်ထိန်းချုပ်ဖို့အရေးဆောင်ရွက်တာတွေကိုမြင်တွေ့လိုပါတယ်။အထူးသဖြင့်သားသမီးမင်းမြစ်တွေအပါအဝင်ကလေးတွေဟာဟိုးအရင်ကျမတို့ကြီးပြင်းခဲ့တဲ့ခေတ်ကအမေရိကန်မှာလိုပျော်ပျော်ရွှင်ရွှင်နဲ့ဖြတ်သန်းစေလိုပါတယ
်။အစိုးရတဲ့လက်ထက်မှာလိန်ပြောင်းလဲထားသူတွေအတွက်ကျမရေးဝင်ဆောင်မှုပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတချို့ကစိုးရိမ်ပါတယ
် Republicans watching
အခုပြောနေတာကိုကြည့်နေတဲ့ Republican တွေသိစေချင်တာကဒင်းပြောင်းထားတဲ့ကလေးတွေကိုသူတို့ကလေးတွေနီးတူဒန်းတွေထားပြီးတော့ဆက်ဆံစေချင်ပါတယ်ဘာလို့လဲဆိုတော့အားလုံးဟာဒီတိုင်းပြည်ကိုဦးဆောင်မဲ့နောက်မျိုးဆက်တွေဖြစ်ပါတယ်အားလုံးမှာထူးချွန်ထက်မြက်တဲ့အရေးသွေးတွေတောက်ပတဲ့အနာဂတ်တွေရှိနေပါတယ်
တချို့ကတော့ Trump အနေနဲ့လူလူတတ်တာချောင်ချင်ရေးအာယုံစိုက်စီခြင်းပါတယ
်မဲဆွေတုံးကပေးထားတဲ့ဂရီကိုအကောင့်ထဲပေါ်စီခြင်းပါတယ်သူပြောထားသလိုအပိုစုကြေးအတွက်အခွန်မကောက်စေလိုပါဘူ
းသမ္မတ Trump အနေနဲ့ကျမတို့အတွက်နေထိုင်စေတတ်တာအောင်လုပ်ပေးစေလိုပါတယ်ရလိုက်ကုန်လိုက်အလင်းမီအောင်နေနေရတာကိုစိတ်ပြတ်လာပါပြီ
ဒရီသားဖြတ်ချခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်အရေးတချို့ကစိုးရိမ်ပါတယ်
I'm thinking I'm losing my right
သူအခရီးယံဘာသာကိုဦးစားပေးနေတဲ့ချိန်ထဲမှာကျမတို့တွေအမျိုးသမီးအခွင့်အရေးဘာသာရေးလွတ်လပ်ခွင့်ရဆုံးရှုံးနေပါတယ်ဒီနိုင်ငံဘာသာရေးလွတ်လပ်ခွင့်အပြည့်အဝရှိတဲ့တိုင်းပြည်လို့ယုံကြပါတယ်အားလုံးအနေနဲ့ကျောင်းနေမှာဘာသာတစ်မျိုးအကြောင်းနေမှာကပဲနဲ့ဘာသာအားလုံးအကြောင်းလေ့လာသင်ကြားခွင့်ရှိတင်ပါတယ
်အလုပ်ကိုင်းခွင့်လန်းကောင်းတွေတိုးလာဖို့လဲမျှော်လင့်နေသူတွေရှိပါတယ
် People are tired
လူတွေကအင်မတန်စိတ်ပြည့်နေကြပါတယ်အလုတ်ကင်တွေပေါ်ပြီးအလုတ်လိုချင်နေကြတာပါငွေဖောင်းပွားတာလည်းအဆုံးသတ်စေလိုပြီးနေဆက်လုံခြုံဖို့လည်းလိုလားနေကြပါတယ်စီစည်းကြတာကိုလည်းမြင်ချင်းနေကြပါတယ
်ထရမ့်ဒုတိယသမ္မတတန်းအတွင်းဘလို့ကိစ္စရက်တွေအကောင့်ထဲဖော်မလဲဆိုတာကိုတချို့ကသိကျင်နေကြပါတယ
် I would want him to
မူဝါဒရဲ့အခိုင်အမာချမှတ်ဆောင်ရွက်တာကိုမြင်တွေ့လိုပါတယ် Republican ရော Democrat ပါနောင်လာမဲ့၄နှစ်အတွင်းဘာတွေမျှော်လင့်ထားလို့ရမယ်ဘာတွေကိုတော့မျှော်လင့်ထားလို့မရဘူးဆိုတာကိုသိရအောင်ပ
ါဇန်နဝါရီ20မှာဒေါ်နယ်ထရမ့်နဲ့ JD Vance တို့ဟာသမ္မတနဲ့ဒုသမ္မတအဖြစ်ကျန်းသက်စာချင်းဆိုပြီးစတင်တောင်းဝန်ထမ်းဆောင်ပါပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးကြတာပါ view မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ရောက်ပါပြီ ကမ္ဘာအံပွဲခုနှစ်ခုထဲမှာပါတဲ့ဂျော်ဒန်နိုင်ငံကရှေးဟောင်းဘထရာမြို့ခရီးသွားလုပ်ငန်းတွေအရှိအလေပိုင်းဒေသစစ်ပွဲတွေကြောင့်တိတိကျကျထိခိုက်နေပါတယ်။နိုင်ငံတကာခရီးသွားဧည့်သည်အင်မတန်နှဲသွားပေမဲ့အရောက်လာတဲ့ဧည့်သည်တွေအတွက်ပြင်ဆင်ကြိုဆိုနေတဲ့ဘထရာမြို့ဟောင်းစီကိုမဆုမြတ်မွန်နဲ့အတူတွားကြည့်ကြအောင်ပါရှင
်။အရှိအလေပိုင်းဒေသဂျော်ဒန်နိုင်ငံအနောက်တောင်ပိုင်းမှာတည်ရှိတဲ့ဘထရာမြို့ဟောင်းဟာနှစ်ပေါင်း 2,000 ထက်မနည်းတည်တန်းရှိတဲ့ရှေးဟောင်းမြို့တစ်ခုဖြစ်ပါတယ်။လူသားတွေအတွက်အဖိုးမဖြတ်နိုင်တဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်နေရာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂ UNESCO ကဖော်ပြပြီး1985ခုနှစ်ထဲကကမ္ဘာအမွေအနှစ်စည်းရုံးထဲမှာထည့်သွင်းထားပါတယ်။ခရစ်တော်မပေါ်ခင်နှစ်200ကျော်တည်းကရေကြီးရာမျက်နှာရာရွှေပြောင်းနေထိုင်ကြတဲ့ Nabataean Arab လူမျိုးတွေနေထိုင်ခဲ့ကြတဲ့နေရာဖြစ်ပါတယ်။တကလအုပ်တွေသိုးတွေစိတ်တွေမွေးမြူရောင်းချကြတဲ့နဘတ်ဒီယန်တွေဟာကုံတွယ်ရေးပိုင်းမှာလဲကျွမ်းကျင်ကြပါတယ်။အာရှနဲ့အာရေဗျဒေသကဟင်းခတ်အမွေးအကြိုင်တွေအမွေးနတ်သားတွေအာဖရိကတိုက်ကဆင်းဇွဲလိုအဖိုးတန်ပစ္စည်းတွေကိုမြေထဲပင်လယ်ဒေသနိုင်ငံတွေစီအပြန့်အလန့်ကုန်ကူးတဲ့နေရာမှာအဓိကကျတဲ့ကုံတွယ်လမ်းကြောင်းတွေကိုထိမ့်ချုပ်ထားနိုင်ခဲ့ကြပါတယ်။ဒါကြောင့်ပက်ထရာမြို့ဟောင်းဟာတစ်ချိန်လုံးကကုံတွယ်ရေးမှာတိတ်ကိုအချက်အချာကြာခဲ့ပါတယ်။တဲချောက်တောင်တွေကြားထွင်းထူဆောက်လုပ်ခဲ့တဲ့ပက်ထရာမြို့ဟောင်းမှာကျွယ်ဝချမ်းသာတဲ့နဘတ်ဒီယန်အာရဗ်တွေကသူတို့ရဲ့ကျွယ်ဝချမ်းသာမှုကိုပြသနိုင်ဖို့အတော်ဆုံးဆောက်လုပ်ရေးသမားတွေကိုငှားရမ်းပြီးတော့သူ့ထက်ငါတာအောင်အိမ်တွေဆောက်ခဲ့ကြတယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါတယ်။အရာမကြောက်လုံးတိုင်ကြီးတွေခန်းနာတဲ့လေကားကြီးတွေ Greek နဲ့ရောမအငွေအသက်တွေလွှမ်းမိုးနေတဲ့ရုပ်ထုကြီးတွေကိုမြို့ဟောင်းထဲကနေအိမ်တွေမှာတွေ့ရှိခဲ့ကြပါတယ်။တမျိုးလုံးတဲချောက်တောင်တွေကြားလက်ရမြောက်ထွင်းထူဆောက်ထားတဲ့အဆောက်အဦတွေအထိတ်မတ်နေရာတွေတင်းကျိုင်းတွေရှိတာကြောင့်ပက်ထရာမြို့ဟောင်းဟာကမ္ဘာလက်ခီးသွားတွေရောက်ဖူးကျင်တဲ့နေရာတစ်ခုဖြစ်နေပါတယ
် et c'est le premier jour de qu'on arrive à Petra on est là pour deux nuits encore
ပက်ထရာကိုဒီနေ့မှပထမဆုံးရောက်တာပါနောက်တဲ့ညတဲပြီးတော့နေဖို့စီစဉ်ထားပါတယ်အယောင်တွေရွှေပင်းတွေကမယုံကြည်နိုင်လောက်ထူးကြပါတယ်။ဒီမှာအလုံးလုံးနေကြတဲ့ဒေသခံတွေကလည်းသိပ်ဖို့ရကြပါတယ်။ဘက်ထရာကတော့တကယ့်ကိုလာလေတဲ့နေရာတစ်ခုပါ။လာလေရာကျိုးလည်းနှက်ပါတယ
်။အခုလိုနိုင်ငံတကာကကမ္ဘာလှည့်ဧည့်သည်တွေလာလေကြတဲ့ဘက်ထရာမြို့ဟောင်းဟာအစ္စရေးနဲ့ပါလက်စတိုင်းကဟမတ်စ်အဖွဲ့ကြား2023ခုနှစ်ကုန်ပိုင်းမှာစတင်တဲ့စစ်ပွဲကြောင့်တိတိကျကျထိခိုက်နေပါတယ်။အစ္စရေးနိုင်ငံအရှေ့ဘက်မှာတည်ရှိတဲ့ဘက်ထရာမြို့ဟောင်းကိုအရင်တုန်းကလာလေကြတဲ့ခီးသွွားဧည့်သည်တစ်နှစ်ကိုတပန်းထက်မနည်းရှိပြီးတော့အများစုကဥရောပတိုက်သားနဲ့အမေရိကန်တွေဖြစ်တယ်လို့ Reuters သတင်းကပြောပါတယ်။အခုတော့ခီးသွွားတွေကိုအားထားနေရတဲ့လုပ်ငန်းတွေမရက်ရုံတမဲဖြစ်နေကြပါတယ်
။ At this time about 300 400 maximum. It's before it's a lot. It's like 5000 6000.
အခုဆိုရင်လာလေတဲ့ကမ္ဘာနဲ့ဧည့်သည်ကအများဆုံး300 400လောက်ပဲရှိပါတယ်။ရှင်ကတော့ဒီနေ့ကို 5,000 6,000 လောက်ကိုရှိရပါ။အခုချိန်တွေကတော်တော်ဆိုးပေမဲ့ဗာတက်နိုင်ပါလေ။တိတဲ့လူအားလုံးအလုတ်ကင်ခက်ခဲနေကြပါတယ်။ကျွန်တော်ဆိုလည်းဒီမှာစိုင်းဖွင့်ပြီးဧည့်သည်တွေနဲ့ထိတွေ့နေတာ16နှစ်ရှိနေပါပြီ။ဒီလိုပဲဆက်သွားမှာပေါ့
။ဂျော်ဒန်နိုင်ငံအထွတ်ဝင်ငွေ30ရာခိုင်နှုန်းကျော်ရနေတဲ့ခီးသွွားလုပ်ငန်းတွေဟာဒေတာရင်းစစ်ပွဲပဋိပက္ခနဲ့မတည်ငြိမ်မှုတွေကြောင့်ထိခိုက်နေတယ်လို့ခီးသွွားလုပ်ငန်းဝန်ကြီးက Reuters သတင်းဌာနကိုပြောပြပါတယ်။
For example the south like Petra or Wadi Rum and other
ဥပမာပြောရမယ်ဆိုရင်တော့တောင်ပိုင်းက Petra တို့ Wadi Rum တို့လိုခီးသွွားဧည့်သည်တွေသွားများတဲ့နေရာတွေကတခြားနေရာတွေထက်ပိုပြီးတော့ထိခိုက်ပါတယ်။အဲ့နေရာတွေမှာလာလေတဲ့ဧည့်သည်အကြီးတွေတိတိတသာကျဆင်းသွားတာကိုတွေ့ရပါတယ်
။အရှေ့လေပိုင်းဒေသတစ်ခုလုံးခီးသွွားလုပ်ငန်းတွေထိခိုက်နေတာကြောင့်အိန္ဒိယနိုင်ငံတွေကလည်းတဆင့်ဂျော်ဒန်နိုင်ငံကိုလာလေသူတွေနှဲသွားတာဖြစ်တယ်လို့သူကရှင်းပြပါတယ်။
And usually these are our neighboring countries such or are in the region or countries in the region such as the Arab market or the GCC market.
ပုံမှန်အဖြစ်တော့ဒေသရင်းကကျမတို့ရဲ့အိန္ဒိယနိုင်ငံတွေကနေလာနေကြတာပါ။ Arab နိုင်ငံတွေပင်လယ်ကွေ့ဒေသနိုင်ငံတွေကခီးသွွားဈေးကွက်တွေကနေဖြစ်ပါတယ်။အဲ့ဒီဈေးကွက်တွေအပေါ်ထိခိုက်မှုတော့ရှိတယ်။ဒါပေမဲ့အများကြီးထိခိုက်နေရမျိုးမဟုတ်တော့အခြေအနေပိုဆိုးမသွားဖို့ပဲညွှန်လင့်ပါတယ်။ကျမတို့ကတော့ကျမတို့စီကွာလှဲ့ဧည့်သည်တွေလာနေကြတဲ့အဲ့မူလခီးသွွားဈေးကွက်တရားနေနောက်ထပ်ခီးသည်တွေရောက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်ရှင်
။ပက်ထရာမြို့ဟောင်းစီကိုလာလေသူတွေနည်းနေတာကြောင့်ဟိုတယ်လုပ်ငန်းတွေအထိကိုက်ဆုံးဖြစ်နေပါတယ်။ဟိုတယ်တွေမှာတဲခိုကြတဲ့ဧည့်သည်30ရာခိုင်နှုန်းလောက်ပဲရှိနေတယ်လို့ဟိုတယ်လုပ်ငန်းဥက္ကဋ္ဌကပြောပြပါတယ်
။ أسوأ وقت بتمر فيه البتراء من أيام اكتشافها
ပက်ထရာကတော့အဆိုးဆုံးအခြေအနေလို့ပြောရမှာပါ ပက်ထရာကိုကဘာလဲဧည့်သည်တွေဆလာကြတဲ့အချိန်ကစလို့ဒီနေ့အထိပြောရမယ်ဆိုရင်2024ကအဆိုးဆုံးနှစ်ပါခီးသွားလုပ်ငန်းတွေအတွက်အခက်အခဲဆုံးနှစ်ဖြစ်ပါတယ်ရင်းနှီးထားတဲ့လုပ်ငန်းတွေအားလုံးအသက်ရှင်နေဆိုရင်လက်ပတ်နေကြတဲ့အခြေအနေပါကျွန်တော်တို့အားလုံးကယ်တင်ရှင်ကိုမျှော်နေကြပါတယ်
တဲခိုသူတွေတည်တည်တတ်တာနေသွားလို့ဟိုတယ်တချို့အယာကြီးပိတ်ထားကြရတယ်လို့တချို့ကလည်းလုပ်ငန်းတွေရှော့ချထားကြပါတယ်ဆက်ဖွင့်ထားတဲ့ထဲက Nomad Hotel ဆိုရင်ဟိုတယ်အထက်တချို့ကိုပိတ်ထားပြီးတော့ဝန်ထမ်းတွေရှော့ချထားရပါတယ
် So unlike other hotels in the region we decided not to close so we decided to
ဒီတိုင်းကတခြားဟိုတယ်တွေလိုမပိတ်ပဲဆက်ဖွင့်ထားမယ်လို့ဆုံးဖြတ်ထားပေမဲ့ဝန်ထမ်းတွေရဲ့လစာတွေကိုတော့ရှော့ချလိုက်ရပါတယ်ဝန်ထမ်းတွေကလည်းနားလည်မှုရှိကြပါတယ်လာစာမဲ့ခွင့်ယူဆိုလဲလက်ခံကြပါတယ်လက်ရှိမှာတော့လာစာ50ရာခိုင်နှုန်းရှော့ချထားပြီးတော့လာစာမဲ့ခွင့်ပေးတာမျိုးလုပ်နေရပါတယ
်အခုလိုမျိုးပက်ထရာမျိုးဟောင်းစီလာလေကြတဲ့ကမ္ဘာလှည့်ဧည့်သည်တွေအင်မတန်နေသွားလို့ခီးသွားလုပ်ငန်းတွေဒုက္ခရောက်နေကြပေမဲ့ခီးသည်တွေလုံးဝမလာတော့တဲ့အခြေအနေမရောက်သေးတာကြောင့်လက်မလျှော့ကြသေးတာဖြစ်ပါတယ
် They're referencing are you really going are you still going and we were watching to see if it would be canceled We knew that
ကျမတို့တငယ်ချင်းတွေကတကယ်သွားမှလားသွားအောင်မှလားဆိုပြီးတော့မေးကြပါတယ်။ကျမတို့ကလည်းခီးစဉ်ဖြတ်မလားဆိုပြီးစောင့်ကြည့်ခဲ့ပါသေးတယ်။တကယ်လို့တိတ်အနေများနေတယ်ဆိုရင်တော့ခီးစဉ်ဖြတ်လိုက်မယ်လို့တွတ်တယ်လေ။ဒါပေမဲ့လာလေလို့ရတယ်ဆိုတော့လည်းလာလိုက်တာပေါ့။လာဖြစ်တဲ့အတွက်တော်တော်လေးကိုဝမ်းသာကျေနပ်ပါတယ်။
လက်ရှိကမ္ဘာအံပွဲခုနှစ်ခုစည်းရင်းထဲမှာပါတဲ့ဂျော်ဒန်နိုင်ငံပက်ထရာမြို့ဟောင်းရဲ့တက်တန်းဟာနှစ်ပေါင်း2000ကျော်ရှိနေတာနဲ့အတူဒေတာရင်းစစ်ပွဲတွေရဲ့တက်ရောက်မှုဒဏ်တွေကိုအရင်တုန်းကလည်းခံခဲ့ရဘူးပါတယ်။သဲကြောက်တောင်တွေကြားအခိုင်အခန့်တိစောက်ထားတဲ့ဘီသူကလက်ရာမြောက်ပက်ထရာမြို့ဟောင်းရဲ့ရှေးဟောင်းအမွေအနှစ်တွေရင်ချင်းဖို့အမွေအနှစ်တွေကထူးခြားလှတာမှုအရောက်သွားချင်သူတွေကလည်းမရောက်ရအောင်လို့သွားနိုင်ဖို့ကြိုးစားနေကြပါတယ်ရှင်။ကျွန်မစူမြတ်မော်ပါ။
စစ်ပွဲကြရတန်ခံနေရတဲ့ပက်ထရာမြို့ဟောင်းအကြောင်းကဘာတရာခီးသွားအစီအစဉ်မှာမဆုမြတ်မုံကတင်ဆက်ပေးခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာမှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးမှာပါကဘာပေါ်မှာလူလာအများဆုံးဟာဘင်းရေခဲပွဲတော်မှာဒီနှစ်တော့စံချိန်တင်ရေခဲပမာဏကိုအသုံးပြုပြီးတော့ဖန်တီးထားပါတယ်နှစ်သက်ကူးညအပျော်ပြစ်လွတ်တဲ့အထဲမီးပန်းကနေမပေါက်ရသေးတဲ့ဘုံးတက်ထဲကြပြီးတော့ပောက်ကွဲလို့လူ3ဦးသေဆုံးသွားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုတော့မအေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကျောင်းနိုင်ငံမြောက်ဖြားစွန်းကဟဲလုံချင်းပြင်းတဲ့ဟာဘင်ရေကဲမြို့မှာတနင်္ဂနွေနေ့ဇန်နဝါရီလ5ရက်နေ့ကနှစ်စဉ်ကျင်းပတဲ့ရေကဲနဲ့နှင်းပွဲတော်ကိုမီးရှူမီးပန်းတွေအယောင်သွေးဆုံတောက်ပနေတဲ့ရေကဲရဲတိုက်တွေရုပ်ထုတွေနဲ့ရင်ခုန်စိတ်လုံရှားစရာရေကဲရှော့တွေနဲ့အတူစတင်ဖွင့်လှစ်ခဲ့တာပါရေကဲမြောက်ရောက်နေတဲ့အနှုတ် 20 ဒီဂရီဆဲလ်ဆီယပ်စ်အထိအေးခဲနေတဲ့ကြားကကျောင်းနိုင်ငံတောင်ပိုင်းပြည်နယ်တွေကနေတကူးတကားလာတဲ့ခီးသွွားတွေကဒီဒုထေကြီးမလာတဲ့ရေခဲရုပ်တွေနဲ့တခြားပျော်စရာရွှင်စရာအစီအစဉ်တွေကိုသဘောကျကြပါလိမ့်။မီတာ900အထိရှိတဲ့ရေခဲရှော့ကြီးကလူကြိုက်အများဆုံးဖြစ်ပြီးလူတွေကြိတ်ကြိတ်တို့ပါ။ရေခဲနှင်းနဲ့အိမ်မက်တူတူအာရှဒရိုင်ဘယ်နှလုံးသားများဆိုတဲ့ဆောင်းပုံးနဲ့ကျင်းပတဲ့ဒီပွဲတော်ကဖေဖော်ဝါရီလ9ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်။ကိုယ်ချိန်မြောက်အာရှဆောင်းရသည့်အကစားပြိုင်ပွဲအစီအစဉ်တချို့ကိုလည်းထည့်သွင်းထားပါလိမ့်။အားမရေခဲနဲ့နှင်းကဘာကဝန်ထမ်းတွေပြောတာကတော့ဒီနှစ်ပွဲတော်ကသမိုင်းမှာအကြီးဆုံးပွဲတော်ဖြစ်ပြီးတော့စံချိန်တင်ရေခဲနဲ့နှင်းကုဗမီတာ3သိန်းအထိအသုံးပြုထားတယ်လို့ဆိုပါတယ်ဒီပွဲတော်ကို1983မှာစတင်ကျင်းပခဲ့တဲ့ကနှစ်စဉ်ပဲကမ္ဘာအနှံကလူသန်းပေါင်းများစွာလာရောက်လည်ပတ်တာဖြစ်ပါတယ်ဒီမျိုးကတရုတ်နိုင်ငံရဲ့အေးအေးဆုံးမျိုးတွေကတမျိုးဖြစ်ပြီးတော့အပူချိန်ကဆဲလ်ဆီယပ်စ်အနှုတ် 35 ဒီဂရီဖာရန်ဟိုက်နဲ့ဆိုရင်တော့အနှုတ် 37 ဒီဂရီအထိကျဆင်းတတ်ပါတယ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာရှိတဲ့စမစ်ဇိုးနီအမျိုးသားတရိတ်ဆန်ရုံကဘောက်လီနဲ့ချင်းပေါလို့ခေါ်တဲ့ပန်ဒန်ဝတ်ဝန်နှစ်ကောင်ဇန်နဝါရီလ6ရက်နှင်းမုန်တိုင်းလာတဲ့အချိန်နှင်းတော်ထဲမှာလူလိန်ဆော့ကစားပြီးတော့ပျော်နေကြတာပါဒီပန်ဒန်လေးတွေကတရုတ်ပြည်ကငှားရမ်းထားရတာဖြစ်ပြီးတော့လွန်ခဲ့တဲ့7လကပန်ဒန်ငှားရမ်းမှုသဘောတူညီချက်တက်တန်းကုန်သွားလို့နောက်ဆုံးကျန်တဲ့ပန်ဒန်တွေကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့ရပါတယ်တရုတ်ပြည်မှာ7လကြာပြီးတဲ့နောက်စာချုပ်အသစ်နဲ့သူတို့ဝါရှင်တန်ကိုလေရင်စီးပြီးပြန်ရောက်လာကြတာပါဒီပန်ဒါဝတ်ဝန်နှစ်ကောင်ကိုတော့ဇန်နဝါရီလ24ရက်နေ့တောက်ကြနေမှာအများပြည်သူကိုစတင်ပြသမှာဖြစ်ပါတယ်ဒ တရုတ်ကဒီပန်နာတွေပြင်ပြောပို့ဆောင်ပေးတာမနစ်ကကြေညာခဲ့တဲ့အမေရိကန်နဲ့တရုတ်အစိုးရအရာရှိတွေသဘောတူညီချက်အရာဖြစ်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းစေဖို့လည်းရည်ရွယ်ပါတယ်အခုဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားတရိတ်ဆန်ရုံမှာတရုတ်ပန်နာတွေကို1982ခုနှစ်ထက်ကထားခဲ့တာဖြစ်ပါတယ်အမျိုးသားတရိတ်ဆန်ရုံကိုစီမံခန့်ခွဲတဲ့စမစ်ဆိုနီယန်သိပ္ပံကတရုတ်တော်ရိုင်းတရိတ်ဆန်ထင်းသိမ်းရေးအဖွဲ့CWCA နဲ့သဘောတူညီချက်အသစ်ထုတ်ဆိုထားပြီးတော့ဘန်နာတွေကိုပြန်ပြီးခေါ်ယူခဲ့တာပါ Smithsonian ရဲ့မြို့သားတရိတ်ဆန်ရုံက CWCA ဖွဲ့ကိုသူတေသနာလုပ်ငန်းတွေအတွက်နှစ်စဉ်ဒေါ်လာတစ်သန်းထောက်ပံ့သွားမယ်လို့ကြေပေးထားပါတယ်ချီလီသမား Gabriela Borre ဟာဇန်နဝါရီလ3ရက်နေ့တုန်းကတော့တောင်ဝင်ရိုးစုံကိုတမိုင်းဝင်ခီစဉ်တွားရောက်ခဲ့ပြီးတော့အနာတိကတိုက်ကအိမ်နေမြေပိုင်းခြားပေါ်မှာရှိတဲ့ချီလီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုထပ်ပြီးတော့အတည်ပြုသွားခဲ့ပါတယ်။ဒီဒေသမှာတန်ရန်စာတာထုတ်ခွင့်ပြုမှာမဟုတ်ဘဲနဲ့ငြိမ်းချမ်းရေးနဲ့သိပ္ပံရှာဖွေရေးလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမယ်လို့လည်းပြောသွားပါတယ်။
La política antártica de Chile es una política de Estado.
အဲ့ရတာခီးစဉ်ဖြစ်ပြီးတော့အနာတိကတိုက်မှာပတ်ဝန်းကျင်ငြိမ်းချမ်းမှုကိုစောင့်ကြည့်လေ့လာဖို့တိုးချဲ့လှုပ်ဆောင်မဲ့ Operation Polar Star 3လုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။သမရဘိုရီကအမေရိကန်ရဲ့ Edmondson Scott တောင်ဝင်ရိုးစွန်းစကန်မှာဆင်းသက်ခဲ့ပြီးတော့စကန်အဆောက်အအုံကိုလက်လည်ကြီးရှုခဲ့တာပါသမရနဲ့အတူတွားရောက်တဲ့အဖွဲ့ထဲမှာတော့သိပ္ပံပညာရှင်တွေတက်မရစစ်ဦးစီးချုပ်တွေနဲ့အစိုးရဝန်ကြီးတွေလည်းပါပါတယ်ချီလီနိုင်ငံဟာအာဂျင်တီးနား၊ဩစတြေးလျ၊ပြင်သစ်၊နယူးဇီလန်၊နော်ဝေးနဲ့ဗြိတိန်နိုင်ငံတို့နဲ့အတူအနာဇီကတိုက်ပေါ်မှာပိုင်တဲ့နယ်မြေရှိထားတဲ့နိုင်ငံ9နိုင်ငံတည်းကတက်နိုင်ငံဖြစ်ပါတယ်အမေရိကန်ပြည်အောင်စုဟာဝိုင်ကျွန်းဟိုနိုလူလူမြို့မှာတော့နှစ်တိတ်ကူညာကမိရှုမိဘတွေပောက်ကွဲခဲ့လို့လူသေးဆုံးတဲ့အထိဖြစ်သွားခဲ့ရပါတယ်။မိနေထားတဲ့မော်တာပုံစံလေထဲပြစ်လွတ်မိရှုမိဘတွေလဲပြီးတော့မိရှုမိဘအစ်စ်တွေထဲထားတဲ့ပုံတွေကိုကျသွားတာပါ။ဆင်ခဲပောက်ကွဲမှုတွေကြောင့်မျိုးသမီး၃ဦးသေဆုံးပြီးတော့ကလင်းငယ်တွေပါဝင်20ကျော်ဒဏ်ရာရသွားပါတယ်။ဟွာအိုကျွန်းမှာတိကျဖြစ်ပေါ်တဲ့မိရှုမိဘပောက်ကွဲမှုကြောင့်နောက်ထပ်လူတဦးလည်းသေဆုံးခဲ့ပါတယ်။ဒီလိုမတော်တဆမှုတွေကြောင့်နောက်မှာဒီလိုပွဲတွေလုပ်အောင်မလားဒါမှမဟုတ်ရဲတွေကပို့ပြီးတော့ထိရောက်တဲ့နှိမ်နှင်းမှုလုပ်နိုင်မလားဆိုတော့အာဏာပိုင်တွေရောဒေသခံတွေပါစဉ်းစားနေကြရတာပါတရားမဝင်မိရှုမိဘတွေကိုအဲ့မှာနှိမ်နှင်းမှုလုပ်ပေးမယ်သိအောင်မြင်ဖို့မပေါ်ပါဘူး2023ခုနှစ်မှာဥပဒေပြုအမတ်တွေကတရားမဝင်မိရှုမိဘတိုက်ဖျက်ရေးဖွဲ့စည်းခဲ့ပေမဲ့လေဟာဝိုင်ကိုတရားမဝင်မိရှုမိဘတွေနေတိုင်းလိုလိုပြည်ပကခိုးသွင်းနေလို့တိုက်ဖျက်ရေးအဖွဲ့ဖွဲ့ပြီးတော့လာပိုင်းတွင်းမာရင်ကွန်တိန်နာ3လုံးစာအလေးချိန်နဲ့ဆိုရင်တော့ကီလိုဂရမ်တစ်တန်းကျော်စာမီးရှို့မိဘတွေတင်စီမိခဲ့ပါတယ်။အဲ့မှာမီးရှို့မိဘကြောင့်လည်းမီးလောင်မှု30ဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနှစ်တကူပွဲတော်ထက်ကို30ရာခိုင်နှုန်းပိုများပါတယ
်။ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်စာသတင်းတိုးလေးတွေကိုတော့မအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်နေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email laser@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုစော်မိုးကျော်ကပြောပြပေးပါရှင်။
ဣသရေလနဲ့ဟာမတ်စ်ကြောင့်အပြစ်ကရစင်နိုင်ဖို့အတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောသားညှိနှိုင်းနိုင်ဖို့အတွက်ဂျာကန်ညှိနှိုင်းပေးသူတွေကဒီကရီကာတာနိုင်ငံမှာတွေ့ဆုံကြပါတယ်ဆွေးနွေးမှုနဲ့နှိစပ်သူတွေကတော့ဂါဇာဒေသအပြစ်ခတ်ရစေးရေးအတွက်ကြိုးပမ်းမှုတွေကဒီရက်သက်တပတ်အတွင်းအကောင့်အထည်ပေါ်လာနိုင်တယ်လို့ပြောဆိုပါတယ်2020ပြည်နှစ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရာလတ်ကိုပြောင်းလဲပြစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်တဲ့အထောက်အထားတွေအလွန်အလောက်ရရှိထားတယ်လို့တရားရေးဌာနအထူးဆောင်ဆိုင်ရေးမှူး Jasmic ရဲ့လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။နေဇာအွန်လိုင်းငွေကြေးလိမ်လည်တဲ့ကြားဖြန့်ဂိုင်းတွေဖျားယောင်းခေါ်ဆောင်ယူခံရတဲ့ရန်ကိုစိုးရိမ်ပြီးတရုတ်ခီးတဲ့တော်တော်များများထိုင်းနိုင်ငံကိုလာရောက်မဲ့အစီအစဉ်တွေပဲဖြစ်တာကြောင့်ထိုင်းနိုင်ငံဟိုတယ်ခီးသွားတဲ့လေကြောင်းလုပ်ငန်းအစုရှယ်ယာတွေတင်းနှင်းလာနေကဈေးကျဆင်းသွားပါတယ်အစုရှယ်ယာတွေအနည်းဆုံး300ခန်းနှုန်းကနေ600ခန်းနှုန်းလောက်အထိကျဆင်းခဲ့တဲ့ကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်ထိုင်းနိုင်ငံကတော့တရုတ်ခီးသွားတွေရဲ့ယုံကြည်မှုရရှိရေးပြန်လည်ရရှိရေးအတွက်ကြိုးပမ်းနေပါတယ်
ထိုင်းနိုင်ငံကိုလာရင်လည်ရင်ပြီးခဲ့တဲ့ရက်သက်တပတ်ကပျောက်ဆုံးသွားခဲ့တဲ့တရုတ်အမျိုးသမီးနှစ်ဦးကိုထိုင်းရက်ကရှာဖွေတွေ့ရှိပြီးတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရက်တပ်ဖွဲ့စုံစမ်းရေးဗိုလ်ချုပ်ကြီးတဝချိုင်ကပြောဆိုပါတယ်အသက်20နှစ်အရွယ်ဟူချင်နဲ့သူ့ရဲ့တငယ်ချင်းတို့ဟာထိုင်းနိုင်ငံမှာပျောက်ဆုံးသွားတယ်ဆိုပေမဲ့မြန်မာနိုင်ငံဘက်ကသွားခဲ့တယ်လို့ဖော်ပြခြင်းမရှိပါဘူးဒါပေမဲ့ရုပ်ရှင်တရုတ်ဆောင်မင်းသားဟူချင်းကိုကယ်တင်ခဲ့တဲ့နေရာမှာတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်ဟူချင်းကမြန်မာထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်မှာတွေ့ရှိခဲ့တာဖြစ်ပါတယ
်တရင်ကြီးချုပ်ကိုကိုစောမိုးကျော်ကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လီဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ရောဘတ်ဘတ်စတိုပဲဖြစ်ပါတယ် View America အတန်းလွှင့်အစီအစဉ်ကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များလည်းတကွမြန်မာပြည်သူပြည်သားအလုံးပေးရတဲ့ခတ်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါပါ
This program has